Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Radio American တန်ကနေ2020 October 5ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။COVID-19 ကြောင့် Walter Reed စစ်ဆေးရုံမှာကုသမှုခံယူနေတဲ့ American သမ္မတ Donald Trump မှာအောက်ဆီဂျင်ပမာဏရှိတန်တာထက်ကျသွားတာနှစ်ကြိမ်ကြုံခဲ့ရတယ်လို့သမ္မတရဲ့သမားတော်ကြီး Dr. Sean Conley ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်ဒီလိုဖြစ်ခဲ့တာကလွဲပြီးသမ္မတရဲ့အခြေအနေကတကယ့်ကိုကောင်းမွန်နေတယ်လို့ပြောပါတယ်။ Dr. Conley ဦးဆောင်တဲ့သမ္မတော်ကြီးများအဖွဲ့ရဲ့တနင်္လာနေ့သတင်းစာရှင်းလင်းပွဲဟာစနေနေ့ကတည်းကပိုပြီးပွင့်လင်းမှုရှိလာပါတယ်။10မိနစ်လောက်ကြာမြင့်နဲ့စစ်ဆေးရုံရှိတနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတကိုကုသပေးနေတဲ့သမ္မတော်ကြီးများအဖွဲ့ကသမ္မတကိုအခုခါမှာ steroid ဆေးတစ်မျိုးဖြစ်တဲ့ dexamethasone ဆေးပေးထားကြောင်းနဲ့9ရက်ကြာဆက်ပြီးပေးရတဲ့ပိုးသက်ဆေးတစ်မျိုးဖြစ်တဲ့ remdesivir ဆေးနဲ့တူပေးထားတာဖြစ်ကြောင်းရှင်းပြခဲ့ပါတယ်။အဆုံယောဂဆိုင်ရာအထူးကျွမ်းကျင်သူတစ်ဦးဖြစ်တဲ့ဒေါက်တာရှောင်းဒူလီကတော့သမရရဲ့အခြေအနေဟာတနင်္လာနေ့မနေ့ပိုင်းမှာတည်ငြိမ်မှုရှိကြောင်းနဲ့သမရဟာလမ်းလျှောက်သွားလာနေပြီးအသက်ရှူမဝတာဒါမှမဟုတ်တခြားအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာဖြစ်တဲ့လက္ခဏာမျိုးကိုလည်းမတွေ့ရဘူးလို့ပြောပါတယ်။တကယ်လို့အခုလိုပုံစံတိုင်းဆက်ပြီးနေကောင်းနေမယ်ဆိုရင်တော့သမရကိုတနင်္လာနေ့အစောဆုံးထားပြီးသမရအင်ဗျူကိုပြန်သွားခွင့်ပေးဖို့စီစဉ်နိုင်မှာဖြစ်ပြီးအဲ့ဒီမှာဆေးကုသမှုဆက်လက်ခံယူနိုင်မှာဖြစ်ကြောင်း John Hopkins ဆေးကျောင်းကအဆုံနဲ့အသေးအတန်လူနာကုသရေးဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာ Brian Garibaldi ကပြောပါတယ်။ American တရားရုံးချုပ်ရဲ့ကိုးလာကြားတက်တန်းအသက်ဟာတနင်္လာနေ့မှာစတင်ပါပါ။မကြာသေးခင်ကမှ Liberal ဖြစ်တဲ့တရားသူကြီး Ruth Bader Ginsburg ကွဲလွန်သွားခဲ့ပြီးသူမနေရာကိုဆက်ပြီးဆက်ခံမဲ့သူအတွက်အထက်လွှတ်တော်မှအတည်ပြုရေးဟာအကျိတ်နဲ့ဖြစ်ရဖို့ရှိပါတယ်။ American နိုင်ငံမှာ Coronavirus ကရောဂါနဲ့ရင်ဆိုင်နေရတဲ့အပြင်သမ္မတရွေးကောက်ပွဲကလည်းမကြခင်မှာပဲကျင်းပဖို့ရှိနေတာဖြစ်ပြီးဒီချိန်မျိုးမှာတရားရုံးတရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုရယူဖို့တောင်းခံတာတွေရှိလာနိုင်တာပါဒီလိုချိန်မျိုးမှာထုံးစံတိုင်းတရားသူကြီး၉ဦးရှိရမယ်နိုင်ငံတော်တရားရုံးချုပ်မှာ၈ဦးပဲရှိနေတာဖြစ်ပြီးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာ Obama ကဥပဒေကိုပယ်ဖျက်ဖို့ Republican တွေရဲ့တောင်းဆိုမှုအတွက်ရွေးကောက်ပွဲအပြီးတစ်ပတ်ကြာ November 10ရက်နေ့မှာအခြေတင်ဆွေးနွေးဖို့အပါအဝင်အမှုကြီးတော်တော်များများကိုကန့်ကွယ်ဖြေရှင်းရဖို့ရှိနေပါတယ်။တကယ်လို့ကွယ်လွန်သူတရားသူကြီး Ginsburg နေရာမှာသမ္မတ Donald Trump အမိတင်သွင်းထားတဲ့အယူခံတရားရုံးတရားသူကြီး Amy Coney Barrett ကိုအထက်လွှတ်တော်ကအတီးပြုတ်ပေးခဲ့မယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်မှာ Conservative တွေက Liberal ထက်အားပိုများသွားပြီး6ယောက်3ယောက်ဖြစ်သွားဖို့ရှိပါတယ်။အထက်လွှတ်တော်မှာလည်း Republican တွေကကြီးစိုးနေတာကြောင့်သူမကိုအတီးပြုတ်ပေးဖို့ရှိနေတာပါ။ထုံးစံတိုင်းနိုင်ငံတော်တရားရုံးချုပ်မှာတက်တန်းအစ်ကိုအောက်တိုဘာလရဲ့ပထမဆုံးတနင်္လာနေ့မှာစတင်လေးရှိပါတယ်။ Belarus နိုင်ငံ Minsk မြို့နယ်တစ်လျှောက်မှာတနင်္လာနေ့ကတောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတဲ့ဆန္ဒပြပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီဆန္ဒပြသူတွေကိုရဲတွေကမီးသက်ပိုက်တွေနဲ့ပက်ဖြန်းပြီးလူစုခွဲခဲ့တာပါ။ဩဂုတ်လ9ရက်သမရရွေးကောက်ပွဲမှာမဲအပြတ်တက်တဲ့အနိုင်ရတယ်လို့သမရအလက်ဇန္ဒားလူကာရှန်ကိုကြေညာခဲ့ခြင်းကစပြီးဆန္ဒပြချီတက်မှုတွေဇက်တိုက်ဖြစ်ပွားနေတာပါအတိုက်ခံတွေကတော့သမရဟာသူ့ရဲ့ဆက်ထမမြောက်သမရတက်တန်းကိုရယူပြီးအာနာကိုဆုတ်ကင်ထားကျင်တာကြောင့်မဲမတမမှုတွေလုပ်ခဲ့တယ်လို့ပြောပါတယ်မင်းစ်မြို့ချီတက်ဆန္ဒပြပွဲမှာလူတသိန်းကျော်ပါဝင်တယ်လို့အတိုက်ခံတွေကပြောပေမဲ့အာနာပိုင်တွေဘက်ကခံမှန်းချက်ကတော့ထုံးစံတိုင်းလူရေအတွက်ပိုနေနေတာပါအမေရိကန်အနောက်ဖက်ခြမ်းကကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်အတွင်းစံချိန်တင်လောက်အောင်တုံးမီအကြီးကျယ်လောင်ခဲ့တဲ့အတွက်မြေအိတ်က၄သန်းကျော်မီးလောင်ပျက်စီးခဲ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်မီးတပ်တပ်ဖွဲ့ဒုတိယအကြီးကဲဂျွန်နသန်ကော့ခ်စ်ကပြောပါတယ
် Where we are going to cross the 4 million acres burned mark
ဒီနှစ်ဟာစံချိန်တင်လောက်အောင်ကြီးမားတဲ့တုံးမီတန်ခံခဲ့ရပြီးကယ်လီဖိုးနီးယားပြည်နယ်မှာအိတ်က၄သန်းကျော်မီးလောင်သွားကြောင်းပြောသွားတာပါအရင်ကလောင်ကျွမ်းခဲ့တဲ့ထဲမှာအကြီးမားဆုံးကလွန်ခဲ့တဲ့နှစ်နှစ်တုန်းကဖြစ်ပြီးအဲ့ဒီတော့အိကတသန်းခွဲကျော်လောင်ကျွမ်းခဲ့တယ်လို့ပြောပါတယ်။ဒီနှစ်တော်မီရာသီစခဲ့ခြင်းကစပြီးအခုချိန်ထိတော်မီလောင်ကျွမ်းမှုပေါင်း 8,200 ကျော်ရှိခဲ့တယ်လို့မိသက်ဌာနကတနင်္လာနေ့ထုတ်ပြန်တဲ့ညညချက်မှာဖော်ပြပါတယ်။မိသက်သမား 18,000 လောက်မြင်းနှိမ်သက်ဖို့စူးစမ်းခဲ့ရတာပါ။အ အခုချိန်အထိမီးကြောင်သေဆုံးရသူ32ဦးရှိပြီးလူနေအိမ်ခြေရာနဲ့ခြေမီးလောင်ပျက်စီးခဲ့ရပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံကလက်တလောအရေးပေါ်ခွဲစိတ်ကူးစက်မှုတွေမှာခွဲစိတ်ကံလူနာတွေတဲ့ကိုဗစ်ပိုးတွေ့သူနည်းနည်းပိုများလာတယ်လို့ရန်ကုန်စည်ယုံကြီးတာဝန်ကြားခွဲစိတ်အထူးကူဆရာဝန်ကြီးတဦးက VOA ကိုပြောပါတယ
်ကျွန်တော်အရင်တော့လေဟိုခွဲစိတ်လူနာတွေကိုမစစ်နိုင်ဘူးပေါ့နော်ဒီခွဲပြီးရဲ့အခါကျလို့ရှိရင်မကောင်းတော့မှဒီ rapid test နဲ့လုပ်တဲ့အခါကျတော့ကျွန်တော်ဒီမှာလာတဲ့လူနာတွေမှာ positive တွေတော့များလာတော့ပေါ့နော်ဒါပေမဲ့တအားကြီးများတက်လာတော့မဟုတ်ဘူးအဲ့တော့ positive တွေဆိုလို့ရှိရင်ကျွန်တော်က PP အပြည့်စုံတယ်ခွဲတာပေါ့ဘယ်လိုပေါ့
ဒါအပြင်အဲ့ဒီလိုခွဲစိတ်ပေးမှုကြောင့်ကိုဗစ်ပိုးကူးစက်ခံရသူဆရာဝန်တွေတိုးလာနေတဲ့အတွက်သူတို့ကိုတည်ထောင်ထားဖို့စတင်ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။အော်တိုဝါလီရဲ့တနင်္ဂနွေနေ့ည7:00နာရီကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူစုစုပေါင်း 18,800 နီးပါးရှိပြီးသေဆုံးသူစုစုပေါင်း 412 ဦးရှိသွားပြီဖြစ်ပါတယ်။တနင်္ဂနွေနေ့မှာသေဆုံးသူ42ဦးနဲ့ယောဂကူးစက်တဲ့အတီးပြုလူနာ1300နီးပါးရှိတဲ့အတွက်တရက်ထဲမှာကူးစက်မှုရောသေဆုံးမှုပါစံချိန်တင်များပြားခဲ့တာပါဒီလိုကူးစက်သူတိုးလာပေမဲ့ကုသလို့အသက်သာသွားပြီးဆေးရုံကဆင်းခွင့်ရသူစုစုပေါင်း9200နီးပါးရှိတယ်လို့ကျန်းမာရေးဌာနကပြောပါတယ်ကူးစက်သူအများစုဟာရန်ကုန်တိုင်းကဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်ရေသိတောင်နဲ့မင်းများမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေစေဖြစ်တယ်လို့ဒေသခံတွေနဲ့နှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ရသေးတောင်မြို့နယ်အောင်သာစီကျွာနီတောင်နန်းဒေသမှာအခြေစိုက်လှုပ်ရှားနေတဲ့ AA တပ်ဖွဲ့ကိုမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်နေတာလေးလနီးပါးကြာမြင့်ခဲ့ပြီလို့ဒေသခံတွေကပြောပါတယ်အောင်သာစီနဲ့ထီးဆွဲရွာကြားမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တင်းငွေနေနေမနေ့ထီတိုက်ပွဲဖြစ်ပွားခဲ့တယ်လို့အောင်သာစီရွာသားခိုင်တန်းမောင်က VOA ကိုပြောပါတယ်
ကြည့်ရင်းနဲ့အော်ဒါကြီးကြားမှာဖြစ်တာပေါ့မနေ့တနေ့လုံးညတညလုံးဖြစ်တယ်တေပွဲကမနေ့20လောက်လေရင်နဲ့ဟောပုံကြည့်တယ်ရော့ကက်တွေနဲ့ပြစ်တယ်စက်တနေ့တနေ့ပြစ်တော့လေအော်ဒါကြီးတောက်တန်းပေါ့
အလားတူမင်းများမျိုးနဲ့တိုင်းဘဟုကိုတက်မတော်လေးကျင်ရည်အနီးငွေလန်းရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ရွာကန်တူကပြောပါတယ်ရသိတောင်နဲ့မင်းများမျိုးနဲ့အတွင်းမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းတက်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအတည်ပြုပြောဆိုပါတယ်ရသေးတောင်မြို့နယ်နဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေမကြာခဏဖြစ်ပွားတာကြောင့်ကျေးရွာပေါင်း20ကျော်ကတောင်းနဲ့ချီတဲ့ရွာသားတွေရသေးတောင်မြို့ပေါ်နဲ့အခြားဘေးလွရာကိုတင်းရှောင်နေကြရပါတယ်ခင်ဗျာတရုတ်နယ်စပ်နဲ့နီးတဲ့မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းဒေသမှာဝင်ငွေကောင်းတဲ့အလုပ်ရစီမယ်လို့အလုပ်ကိုင်လာရောက်ရှာဖွေသူတွေကိုသွေးဆောင်ဖျားယောင်ပြီးနောက်ဆုံးမှပြန်ပေးဆွဲတာပြည်တစားလုပ်ငန်းတွေအရမစေခိုင်းတာတွေရှိလာတယ်ဆိုတဲ့ရဲအစီရင်ခံစာကြောင့်အနေရင်များတဲ့အဲ့ဒီဒေတာကိုတွားရောက်အလုတ်ကန်ရှာဖွေတာမျိုးမလုပ်ကြဖို့တရုတ်အစိုးရကသူ့ပြည်သူတွေကိုသတိပေးတာကြောင့် South China Morning Post သတင်းမှာဖော်ပြပါတယ်အထူးသဖြင့်ကာစီနိုလောင်းကစားယုံတွေအွန်လိုင်းကတဆင့်ငွေကြေးလိမ်လည်မှုတွေပြည်တစားလုပ်ငန်းတွေပြည့်နှက်နေတဲ့ရှမ်းပြည်ကိုကန့်ဒေတာလောက်ကန်မျိုးဒူးစရိုက်နေမိဟာအလုတ်ကန်အတွက်ဒါမှမဟုတ်လာရောက်လေပတ်တဲ့တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကတရားဝင်ကုမ္ပဏီတွေမှာအလုတ်ကောင်းရမယ်ဆိုတဲ့ကြော်ညာတွေကြောင့်တရုတ်နိုင်ငံသားအများအပြားလိမ်လည်လှည့်ပြားခံခဲ့ရတယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ကိုကန့်ဒေသမှာတရုတ်စီဝါရေးသမားတူကိုတနိုင်ငံနယ်သားတရုတ်တွေကဩဂုတ်လတည်းပြန်ပြီးဆွဲသွားတဲ့အမှုကိုပြီးခဲ့တဲ့အပတ်ကတရုတ်သတင်းတွေမှာဖော်ပြလာပါရယ်အဲ့ဒီစီဝါရေးသမားဟာပြီးခဲ့တဲ့ဇန်နဝါရီလထဲမှာမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ပြီးဇူလိုင်လရဲ့တယ်လီဖုန်းတွေရောင်းတဲ့ဆိုင်တစ်ခုဖွင့်ထားခြင်းမှာလို့ပေါ်ကင်ဘက်တီရဲ့ပြန်ပေးဆွဲငွေညစ်တာမျိုးကိုကြုံခဲ့ရပေမဲ့မိသားစုတွေကအဝေးကနေငွေနဲ့လှမ်းရွေးခဲ့တာပါပြန်ပေးဆွဲသူတွေလို့မတင်ကားတဲ့တရုတ်လူမျိုးကိုဦးကတော့မြန်မာရဲတပ်ဖွဲ့ကစက်တင်ဘာလထဲမှာဖမ်းဆီးခဲ့ပါတယ်ခင်ဗျာအမေရိကန်သမ္မတဒိုနယ်ထရန့်ကိုဗစ်ကူးစက်ခံရပြီးဆေးရုံတက်ကူးစက်နေရတဲ့အခြေအနေတွေကြောင့်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကသူနဂိုစီစဉ်ထားပြီးသားအာရှခီးစဉ်တချို့ကိုဖျက်သိမ်းကာအမေရိကန်ပြည်ထောင်စုကိုပြန်လာမယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်အာရှဒေသတွေမှာကြံနေသေးတဲ့ မွန်ဂိုလီးယားနဲ့တောင်ကိုရီးယားခီးစင်တွေကိုဆက်မသွားတော့ပဲသူအခုရောက်နေတဲ့ဂျပန်နိုင်ငံကနေပဲတနင်္ဂနွေနေ့မှာပြန်လည်ထွက်ခွာလာတာဖြစ်ပါတယ်။ဝင်းကြီးမိုက်ပုံပီယိုဟာအော်တိုဘာ၄ရက်ကနေ၈ရက်နေ့ထိဂျပန်မွန်ဂိုလီးယားတောင်ကိုရီးယားအာရှသုံးနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်ခဲ့တာပါ။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကနေအင်္ဂါနေ့ထိနေပြီးအိန္ဒိယဂျပန်နိုင်ငံသားကြီးဝင်ကြီးတွေနဲ့တွေ့ဆုံဖို့ရှိပေမဲ့အခုလိုအစီအစဉ်ဖြတ်လိုက်ရတာဖြစ်တယ်လို့နိုင်ငံသားကြီးဌာနပြောခွင့်ရအမျိုးသမီးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အာရှခီးစဉ်တွေကိုအော်တိုဘာလတည်းမှာနောက်တစ်ကြိမ်စီစဉ်ပြီးပြန်သွားဖို့ဝန်ကြီးပုံပီယိုကမျှော်လင့်နေပါတယ်။တင်းလာနေမနေခင် VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစာပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ။
တော်ရရှင်များရှင်ကျမသိန်းခီထိုက်ပါ COVID-19 ကုသခံရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတင်းနှင်းကနွေနေသတင်းစာရှင်းလင်းပွဲကိုကောက်နှုတ်တင်ပြပေးပါမယ် Walter Reed စစ်ဆေးရုံမှာသမ္မတထရန့်ကိုကုသမှုပေးနေတဲ့ဆေးအဖွဲ့ဝင်တို့ဖြစ်တဲ့ဒေါက်တာ Brian Garibaldi ကသမ္မတရဲ့ကျန်းမာရေးအခြေအနေတိုးတက်မှုရှိတဲ့အကြောင်းအစောဆုံးတင်းနှင်းလာနေမှာဆေးရုံကဆင်းပြီးအင်ဂျီရောမှာပဲဆက်လက်ကုသမှုခံယူနိုင်ရေးအထိပါမျှော်လင့်ထားကြောင်းတင်းနင်းကွေနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
Today he feels well. He's been up and around. Our plan for today is to have
ကျမရဲ့အခြေအနေကတိုးတက်မှုရှိတဲ့အကြောင်းကျမရဲ့အခြေအနေဒီတိုင်းဆက်ပြီးတိုးတက်မှုရှိမယ်ဆိုရင်တော့အစောဆုံးတနင်္လာနေ့လောက်မှာဆေးရုံကဆင်းပြီးအင်ဂျီရောပြန်နိုင်ဖို့မျှော်လင့်ကြောင်းပြောသွားတာပါအင်ဂျီရောမှာနေပြီးဆေးဘက်ပြေအောင်ဆက်လက်ကုသနိုင်မယ်လို့လဲဒေါက်တာBrian Garibaldi ကရှင်းပြခဲ့ပါတယ်
and we continue to plan to use a 5-day course of remdesivir
remdesivir ကို9ရက်ဆေးဘက်ပြေအောင်ဆက်လက်ကုသဖို့စီစဉ်ထားကြောင်းသမ္မတရဲ့အောက်ဆီဂျင် level ရော့ကျတဲ့အတွက်စနေနေ့ကပထမဆုံးအချိန်ဖြစ်နေ dexamethasone ကုထုံးပေးထားကြောင်းလောလောဆယ်မှာဒီအတိုင်းဆက်လက်ကုသသွားဖို့စီစဉ်ထားကြောင်းဒေါက်တာ Brian Garibaldi ကရှင်းပြသွားတာပါသမ္မတထရန့်ရဲ့ဆရာဝန်ဖြစ်တဲ့ဒေါက်တာရှောင်းကွန်လီကတော
့ Well the president wears a mask anytime he's around us and we're all wearing
ဆေးရုံတက်နေတဲ့သမ္မတကဆရာဝန်တွေနဲ့တွေ့တာမှာ mask ဝတ်ဆင်ပြီးဆေးအဖွဲ့အားလုံးကလည်း N95 ကာကွယ်ရေးဝတ်စုံအပြည့်အစုံဝတ်ဆင်ပါတယ်တဲ့သမ္မတကလူနာဖြစ်ပြီးသမ္မတအနေနဲ့အကာအကွယ်ဝတ်စုံအပြည့်အစုံဝတ်မထားတဲ့လူမှုကြားကိုသွားတဲ့အခါအပြင်ထွက်တဲ့အခါမှာသူ့ရဲ့ကျန်းမာရေးဆောက်ရှောက်မှုခံယူနေသမျှကာလပတ်လုံးသမ္မတကို mask တပ်ဖို့တိုက်တွန်းသွားမှဖြစ်ပါတယ်လို့လဲဒေါက်တာရှောင်းကွန်လီကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်တင်းနင်းကွေနေက Watery စစ်ဆေးရုံရှိမှလုပ်တဲ့10မိနစ်လောက်ကြာတဲ့သတင်းစာရှင်းလင်းပွဲမှာတော့တချို့အရေးကြီးတဲ့မေးခွန်းတွေကိုကုသရေးအဖွဲ့ဘက်ကမဖြေပါဘူးသမ္မတထရန့်အနေနဲ့အဆုတ်ထိခိုက်ခံစားရတာမျိုးရှိလားဆိုတဲ့မေးခွန်းမျိုးကိုဆရာဝန်တွေကမဖြေပါဘူးသမ္မတထရန့်နဲ့သမ္မတကရောမီလာနီယာထရန့်တို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းကြာသပတေးကအတည်ပြုတွေ့ရှိခဲ့တာပါဒီနောက်တောက်ချာနေမှာသမ္မတထရန့်အပြင်းပြပြီးအောက်ဆီဂျင်ပေးလျာပြီးတဲ့နောက်မှာဆေးရုံတက်ခဲ့ရတာဖြစ်တယ်လို့သမ္မတရဲ့ဆရာဝန်ဒေါက်တာကွန်လီကရှင်းလင်းပြောဆိုခဲ့ပါတယ်ရှင်ကျွန်မသင်ကြီးထိုက်ပါ
စံတော်ဝင်းမြမှာကိုဗစ်ရောဂါဖြစ်နှုန်းတင်နှုန်းစံချိန်တင်ဆက်တက်နေတဲ့ရန်ကုန်မှာနောက်ထပ်ကြုံလာရတာကခွဲစိတ်လူနာတွေထဲမှာလည်းဒီပိုးတွေ့သူစများလာတာပါအရင်အမြန်မစစ်နိုင်ခင်ပိုးရှိမှမသိပဲရေးပေါ်အတွက်ခွဲခဲ့ရတာမို့ဆေးရုံဝန်ထမ်းတချို့ထိခိုက်ခဲ့ပေမဲ့အခုတော့အမြန်စစ်နိုင်တဲ့နေ့ကြောင့်ပိုးတွေ့ပြီးအဆက်ကယ်ရမဲ့သူတွေကိုကာကွယ်မှုအပြည့်နဲ့စခွဲနိုင်ပါပြီဒါပေမဲ့လည်းဒီကိုဗစ်ပိုးရှိခွဲစိတ်မှုတွေအတွက်သီးသန့်ဆေးရုံနဲ့စကူလာရပုံကိုပြောလာတဲ့ခွဲစိတ်အထူးခုတွေကိုမေးရမှာရန်ကုန်တာမွေအလို့သမားဆေးရုံကအကြီးတန်းအတိုင်ပင်ခံအရိုးအထူးခုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းကအခုလိုရာဇဝင်နဲ့ဆရှင်ပြပါလေ
။ဟုတ်တလားပါတော့ဟိုဆိုင်တာဆေးရုံမှာတော့အစီအစဉ်ဖြစ်လို့ရှောက်ရေးကျိုးသွားတယ်။ဘာမှလို့ခေါ်ရင်တော့အပွင့်ကျိုးပေါ့။ဆာလို့ခေါ်ရင်တော့ open fracture မှာဟို emergency operation ဝင်ရတယ်ဒီအခါကျတော့နောက်နေ့မနေ့ကျတော့မှလူနာကပိုင်းနာတဲ့ခါကျတော့အဆော်ဆောင်ရတဲ့ကဘာမှမတူဘူး။အဲ့တော့စစ်စာရှိရအကုန်လုံးစစ်တဲ့ခါကျတော့ကိုဗစ်ပြည်လေကကိုဗစ်ကပေါ့ဆိတ်ဖြစ်သွားတယ်။အဲ့ဒီခါကျတော့မထင်မှတ်ဖက်နဲ့နင့်နာသွားတဲ့လူနာတွေရှိနေတယ်မထင်မှတ်ဖက်နဲ့နင့်နာသွားတဲ့ကျွမ်းမကြီးဝန်ထမ်းတွေရှိနေတယ်။အဲ့တော့ဒီနောက်ပိုင်းခရီးရဲ့လူနာဖန်တွေအားလုံးက ကိုဗစ်ဖြစ်နိုင်တယ်ဆိုပြီးတော့စဉ်းစားကြတာเนาะကျွန်တော်တို့အလုပ်သမားဆေးရုံမှာကတော့အခုကျွန်တော်လူနာတယောက်ရောက်လာပြီးခွဲရမယ်ဆေးရတယ်မယ်ဆိုတဲ့ခံကြရင်ပြီးရင်တက်မတော်ခါကြီးရရှိစီးသွားတာဖြစ်စီစီးကြားထားတာခြောင်ဆိုးတာအားအလုံးကိုဆက်ပြီးတော့ screen test ထုတ်လိုက်တယ်ထုတ်ပြီးတော့မှ resourcing ရှိရဆိုရင်ကျွန်တော်ဆက်ကြည့်ပြီးတော့ပို့တော့ပေါ့နော်အော် resource မရှိဆိုတော့လည်းကျွန်တော်တို့ဟို precaution ယူပြီးတော့မှကျွန်တော်ခွဲကြတာပါ။
ဟုတ်ကဲ့။ဆရာတို့ရှိမှဒီ positive လူနာပေါ့နော်။ပိုးတွေ့ရတဲ့လူနာကိုခွဲတာ
။ခုချိန်ကြီးတော့ပိုးတွေ့တဲ့လူနာကိုတော့မခွဲရသေးဘူး။ပိုးရှိနေတယ်လို့တန်မြောက်ဝင်တဲ့လူနာတွေတော့ကျွန်တော်ခွဲနေတာရှိတယ်။ကျွန်တော်တို့ပိုးတွေ့နိုင်တယ်လို့ထင်တယ်။ဒါပေမဲ့ပိုးတွေ့နိုင်တယ်လို့ထင်တဲ့လူနာအလုံးကျွန်တော်အပြင်မှာ screening test ဆက်ပြီးတာ။ screening test ဆက်ပြီးသားဆိုတာကဆိုကြလို့ဒီအခု antigen test ဆိုမှမဟုတ်ဘူး။စစ်ထားတဲ့ test တွေအများကြီးရှိတယ်။အဲဒီစစ်ထားတဲ့အလုံးဆက်ပြီးတော့မှပိုးမရှိနိုင်ပါဘူးလို့ထင်ပြီးတော့မှခေါ်ကြတာ။အဲကျွန်တော်ဒီမိဟာရဲ့အခက်ကြီးရမှာမှဒါပိုးရှိနိုင်တယ်ထင်နေကျွန်တော်တို့ကြီးဆရာမခွဲပြတာမှခွဲဖို့လုပ်နေလို့ရမှာဒ
ီ။ဟုတ်ကဲ့အဲ့တော့များသောအားဖြင့်ဒီကာလမှာဒီကိုဗစ်လည်းရှိနေပြီးတော့အရေးပေါ်ခွဲရမယ့်လူနာမျိုးစတွေကဘယ်လိုမျိုးစတွေဖြစ်ဖို့များလဲဆရာ
။အဲဦးအားလုံးကတတ်မှတ်ထားတာဒါဆိုကြတော့အရိုးနဲ့ပတ်သက်ပြီးကျွန်တော်ကြားအစီအစဉ်အပွင့်ကျိုးပေါ့နော်အရိုးရဲ့ကျိုးအပြင်ကိုထွက်သွားတာမျိုးနော်ဒီတော့အော်တိုဗီဒီယမာဂျင်စီဒီဆိုကြည့်ချင်းအစ်စ်ပြုတ်တာအစ်စ်လဲတာဟိုခွဲစိတ်ဆိုင်ပတ်သက်နေအဆိုင်ပေါက်တာမျိုးဥပိတ်တာမျိုးဥတက်ရောင်ပေါက်သွားတာမျိုးအိုဂျီနဲ့ပတ်သက်ပြီးဆိုရင်လည်းခုနကရေးပေါ်ခွဲစိတ်ကုသမှုမူရမယ့်ဟာမျိုးတရေသားအပြင်မှာသွားပြီးတော့တရေတဲ့ဟာမျိုးဒါလည်းမျိုးဆိုတော့အမာဂျင်စီသင်ချင်းတော့အရေးပေါ်မဖြစ်မီခွဲရမယ့်ဟာမျိုးပေါ့နော်အော်ကျွန်တော်အလုပ်သမားဆေးရုံမှာတော့အဲ့ဒီစာတွေလည်းမခွဲရသေးဘူးမှန်တယ်ဒါပေမဲ့ဒီနေ့ဆေးရုံမှာခွဲနေရဆိုတော့ကျွန်တော်လည်းပေါ့ကမင်းကြီးဆရာကြီးချင်တာ
ဟုတ်ကဲ့ကျေးဇူးပါဒေါက်တာတင်မြှောက်ခင်ဗျာကျွန်တော်တို့ဒီရန်ကုန်မှာပဲဒီကိုဗစ်လူနာတွေကိုခွဲစိတ်မှုအတွက်ပေါ့နော်အဓိကဂိုင်တွင်နေရတဲ့အမည်မဖော်လို့တဲ့ဒီခွဲစိတ်အထူးကုဆရာဝန်ကြီးတူကိုလည်းမေးထားတာမှသူကအခုလို့စပြောပြပါတယ်
ကျွန်တော်တို့ဒီမှာလာတဲ့လူနာတွေမှာနော်ခွဲစိတ်လူနာတွေမှာလည်း positive တွေပါတာပေါ့အဲတော့ positive တွေဆိုလို့ရှိရင်ကျွန်တော်က PP အပြည့်စုံနဲ့ခွဲတာပေါ့နော်အရင်တော့နည်းနည်းစစ်စေးရနည်းနည်းအခက်အခဲရှိတဲ့ခါကျတော့အာဒီ PCR နဲ့လုတ်တဲ့ခါကျတော့အဲ့ငနေကြာတာပေါ့ဟိုကျွန်တော်တို့လူနာတယောက်ကိုဟိုဟာကိုဗစ်ရှိတာမရှိတာသိမသိနိုင်ဘူးအခုချိန်မှာတော့ပိုပြီးအဆင်ပြေလာဒီ rapid test နဲ့လုတ်တဲ့ခါကျတော့ positive တွေတော့များလာတော့ပေါ့နော်ဒီစာကြည့်ရဲ့ case မှာတော့ပါလာတယ်ဒါပေမဲ့တအားကြီးများတက်လာတော့မဟုတ်ဘူးဟိုကီးသွားတဲ့ခက်ခဲလူနာဝေနာနေတဲ့ခါကျတော့အဲ့ဒီအမှပြန်ဆစ်လိုက်တဲ့ခါကျတော့နေတယ်အဲ့လိုမျိုးကျွန်တော်အတိအကျပြောလို့မရအောင်ဖြစ်နေ
ဟုတ်ကဲ့ဆရာအဲ့တော့ဒီခွဲပြီးတဲ့ကာလမှာရောဆရာဒီစနေနေတာ
ခွဲပြီးလို့ရှိရင်ကျွန်တော်တို့ကဒီ designated hospital ပေါ့နော်ဒီ covid designated hospital မှာထားပြီးတော့ကျွန်တော်တို့သွားကြည့်ပါတယ်ကျွန်တော်တို့ကအဓိကတော့တောင်ကလာပေါ့နော်တောင်ကလာမှာကျွန်တော် operation theater ထားတာပြီးတော့လိုအပ်လို့ရှိရင်အဲ့မှာခွဲပါတယ်ကျွန်တော်တို့ကလေရန်ကုန်ဆေးရုံယူလာမှာဟို positive တွေကြာတယ်ဆိုလို့ရှိရင်ခွဲလို့ရဟိုနေရာကြီးအကုန်လုံးမှာဖြတ်ပြီးတော့အဲ့လိုခွဲရတဲ့အစားတနေရာမှာသေသေးချာထားပြီးတော့ခွဲတာအခုကောင်းတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မယ်ပါ
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့မြမအရေးဆွေးနွေးပွဲမှာတော့ဒီလက်ရှိ COVID ကာလအကန့်အသတ်တွေကြားကသတင်းလုံငန်းတွေလုံနေကြတဲ့ဒီမြန်မာသတင်းမီဒီယာဖွဲ့စည်းတွေရဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီကတော့ဘက်တွင်မှုကုမြင့်ကျော်နဲ့ဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်သားညဦးပါမြန်မာနိုင်ငံမှာကိုဗစ်အကန့်အသတ်တွေဖြစ်လာတဲ့အခါမှာပြောမယ်ဆိုရင်မဖြစ်မနေရလောအောင်မဲ့စီးရင်ထဲမှာမီဒီယာလုပ်ငန်းမပါပါဘူးမပါတော့ကျွန်တော်ကြားသလောက် တချို့ဒီမီဒီယာလုပ်ငန်းတွေရပ်နေရလို့ကြားပါတယ်အဲ့တော့ဒီမီဒီယာလုပ်ငန်းကိုဗစ်ကာလအကန့်အသတ်ချိန်မှာမြန်မာမီဒီယာလုပ်ငန်းတွေဘယ်လိုရန်နေလဲဆိုတာလေးအရင်ဆုံးနှိမ့်ချုပ်ပြီးပြောပြပါလား
တရင်းစာတချို့မထုတ်နိုင်ဘူးတချို့ကတော့သူတို့ဟိုနီလန်းရှာပြီးထုတ်တယ်ဗောနော်သို့တော့ဒီဖြန့်ဖြူးရေးတို့ဒင်းလိုက်တဲ့ကိစ္စလိုအပ်ရင်အပြင်ထွက်တဲ့ကိစ္စတွေကတရားဝင်တော့အခုချိန်ထိမဟုတ်ဟိုအွန်လိုင်းတွေကတော့တင်တာတော့ဖြန့်ဖြူးရေးမရှိဘူးအွန်လိုင်းပေါ်တင်လို့ရတယ်ဒါပေမဲ့ဟိုတင်းလိုက်မဲ့ကိစ္စမှာတော့ online တင်းဌာနတွေလည်းအလားတူပဲဒီလိုအခက်အခဲရှိတယ်။အဲနောက်တစ်ခုကတော့စောစောကတင်းစာလိုဟာမျိုးပုံနှိပ်ရတယ်လို့မျိုးဆိုရင်ဒီအချိန်မှာရန်ကုန်တမြို့လုံးကိုအတွမ်းလာကန့်တတ်ထားတော့ဒီလမ်းလေးရောင်းဆိုင်တို့ဘာလို့ကမရှိသလောက်ပဲတချို့ဟိုအိမ်ပို့တဲ့ဆာဝန်ဆောင်မှုတွေတော့ရှိတယ်သို့တော့ရောင်းဆိုင်တွေကလူမထွက်တဲ့အတွက်ရောင်းရမှာလည်းမဟုတ်ဘူးနော်။ဆိုတော့အဲ့ဒီအချိန်နေမျိုးဖြစ်နေတော့ဝင်ငွေမှာကြော်ညာရောဒီရောင်းရငွေတွေမှာအားလုံးထိခိုက်တာပေါ့ဟိုဧပြီလနဲ့မေလမှာတချို့လည်းရက်တဲ့ဟာရကုန်တယ်အခုဟိုလူလျှော့တဲ့ဟာချော့ကုန်တယ်ဒီတစ်ပြန်မှာတစ်ခါအခုကဒုတိယတွန်းတစ်ချက်ဆိုတော့ဟိုဝန်ထမ်းတွေလာတာချော့ပြီးတော့လူလျှော့တဲ့ဟာတော့အဲ့လိုဟာမျိုးတွေကတော့ဟိုဒီဒုတိယကြော့မှလည်းထပ်ပြီးတော့ဟိုဖြစ်ပွားနေတဲ့ဟာမျိုးတွေကျွန်တော်တို့ကြားသိရ
မြန်မာသတင်းမီဒီယာကောင်စီအနေနဲ့ဒီအခြေအနေနဲ့ပတ်သက်လို့ပြန်ကြားရေးဘက်ကအရာရှိတွေနဲ့ဆွေးနွေးတယ်လို့လည်းကြားသိရပါတယ်ခင်ဗျာအဲ့တော့ထူးခြားချက်နောက်ဆုံးအခြေအနေဘယ်လိုများရှိပါလဲဒီအခုမီဒီယာတွေအခုလို့လုံရကန်ရခတ်နေတဲ့အခြေအနေနဲ့ပတ်သက်လို့ပေါ့
ဟိုဒီကိစ္စနဲ့ပတ်သက်လို့ဒီကြားဆွေးနွေးတာတော့မဟုတ်ဘူးဟိုပြီးခဲ့တဲ့29ရက်နေ့ကဒီသတင်းသမားတွေကိုကူညီပေးရေးပေါ့လေဟိုသတင်းသမားတွေရောစာပေရောရုပ်ရှင်ရောဂီတရောအဲ့ဒီလိုအစည်းအဝေးမှာတော့ဒီသတင်းမီဒီယာဘက်ကကျွန်တော်တို့ NGN ဘက်ကဟိုဒီကိစ္စကိုတင်ပြခဲ့တယ်ကောင်စီဘက်ကလည်းတင်ပြတာရှိတယ်ပေါ့နော်ဟိုဆိုတော့ဒီကောင်စီနဲ့စီဝေးတော့မဟုတ်ဘူးဟိုအဲ့ဒီမှာသိရတဲ့ဟာကတော့ဟိုပြင်ကြဲဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ဒီသတင်းမီဒီယာကောင်စီကဟိုပို့လိုက်တဲ့စာဒီဟိုကောင်စီကဟိုမြို့သားကိုဗစ်ကော်မတီလည်းပို့ပါတယ်နောက်ပြင်ကြဲဝန်ကြီးဌာနလည်းဟိုဖူးကဲမင်းနစ်ထရီဆိုတော့ကျွန်တော်တို့ပို့ပါတယ်အဲ့ဒီဟာကိုသူလည်းအထက်ကိုအဆင့်အင်းတင်ပြပေးတယ်ပေါ့နော်သို့တော့အခုချိန်ကြီးတော့ဟိုခွင့်ပြုမယ်အဲ့လိုဟာမျိုးခွင့်ပြုချက်မျိုးတော့မရသေးဘူးဆိုတော့သဘောမျိုးပဲကျွန်တော်တို့သိရတယ်ကျွန်တော်လည်း၃ချိန်လောက်ပြီးခဲ့တဲ့20ရက်နေ့နောက်ပိုင်းမှာ21ရက်နေ့24ရက်နေ့25ရက်နေ့အဲ့လိုမျိုး၃ချိန်လောက်ပို့ရတဲ့ဟာတွေရှိတယ်သို့တော့ဟိုတရားဝင်စာနဲ့ပြန်ကြားလာတော့အခုချိန်ကြီးမရှိသေးဘူးအခုချိန်ကြီးလည်းခွင့်မပြုသေးဘူးပေါ့နော်
ပြောရမယ်ဆိုရင်တော့အခုလိုဒီကိုဗစ်ကပ္ပကာယောဂါအခြေအနေမှာသတင်းစီးဆင်းမှုလူလူတွေကြားထဲမှာသတင်းမှန်မှန်ကန်ကန်ရောက်ဖို့အခြေအနေကတော်တော်လေးရေးကြီးပါတယ်အဲ့တော့အခုမြန်မာနိုင်ငံမှာအခုလိုကန့်သက်တွေကြုံရရတဲ့အခါကျတော့သတင်းဌာနတွေကတချို့ online နေတော့လုံးလုံးတယ်ပေါ့နော်တချို့ဒီသတင်းစာတွေမထွက်နိုင်တော့ဘူးသတင်းသမားတွေလည်းတော့လာအခက်ခဲရှိတော့သတင်း reporting ဘိုင်းပေါ့နော်သတင်းလုပ်ရေးအပိုင်းမှာဘယ်လောက်ထိထိခိုက်မှုတွေရှိပါလဲ
ပြောရရင်တော့အရေးသွေးအဖြစ်ရောအရေးအတွက်အဖြစ်ရောနှစ်ခုလုံးထိခိုက်တယ်လို့ပြောမှာနော်ရေးသွေးအဖြစ်ဆိုတော့တချို့တော့သတင်းတွေကသွားနိုင်မှတချို့တဲ့င်းတွေကအတီးပြုတ်လို့ရတယ်ပိုကြည်ကြည်ပြင်းပြင်းရမယ်ဟာမျိုးတွေမတော်နိုင်တဲ့ခါဖုန်းနဲ့လောက်ရတယ်နောက်တစ်ခုကတချို့တော့တနာတွေဥပမာဒီလိုဂျားထဲမှာကိုဗစ်ကိစ္စနဲ့ရောရုပ်ောက်ပွဲစီယုံကြီးတဲ့ကိစ္စနဲ့ပတ်သက်တစုံတရာဖြစ်တဲ့ကိစ္စတွေဟိုရဲစခန်းလမ်းမင်းရဲစခန်းကလာခဲ့ပါစခန်းကိုလာခဲ့ပါဆိုတဲ့ဟာမျိုးအခုချိန်ထိဒီလိုကန့်တတ်ချက်ဂျားထဲမှာချရတဲ့ဂျားထဲမှာဒီသင်ငန်းကျင်းရဲစခန်းလိုမျိုးဟိုရဲစခန်းတွေကအဲ့လိုမျိုးပြောနေတော့မယ်ပေါ့နော်သူတို့ဒီအမိတ်ကမသိလို့တော့မဟုတ်ဘူးသို့တော့ဟိုမီဒီယာတွေကမပြောဟိုမပြောကျင်တော့ဒီနီလန်းနဲ့ရှောင်တာလည်းဖြစ်နေတယ်။ဒါကြောင့်တကယ်တမ်းလက်တွေ့ကျတော့စောစောပြောတယ်လို့ပေါ့နော်။မလာရင်သတင်းမရဘူးဆိုတဲ့ဟာမျိုးဒီဘက်ကလည်းတရားဝင်သွားခွင့်မပြုတာတော့ဟိုဒီအခြေအနေမျိုးကဟိုတစ်ဖက်ကသတင်းပေးရမယ့်သူတွေဘက်ကသူတို့ဒါကိုခွင့်ကောင်းယူပြီးတော့ဒီလိုမျိုးဟိုအစီအစဉ်ပေးတာပေါ့နော်။အကြောင်းပြရလို့ကျွန်တော်ထင်တယ်။မီဒီယာဘက်ကစောစောပြောတယ်တိကျမှုတို့သတင်းအရေးအတွက်တင်ဆက်နိုင်မှုတို့ပိုင်းမှာကျသွားတာပေါ့နော်
ဟုတ်ကဲ့တရင်ခုနရေသွေးပိုင်းအရေးအတွက်ပိုင်းကြပြီပဲတစ်ဖက်မှာ online ကနေပြီးတော့ဆက်ပြီးတော့လုပ်နေကြတဲ့သတင်းဌာနတွေတော်များများလည်းတွေ့ပါတယ်ခင်ဗျာအဲ့တော့ online ကလုပ်နေတာကတော့တယောက်တယောက်မှရှိပါရဲ့လား
ဟုတ်ဟို online မှာတော့ပြည်တတ်တွေကတော့ရှိတယ်ဟုတ်သို့တော့သတင်းစာဖတ်တဲ့ပြည်တတ်လည်းသူ့အချိုးစာတစ်ခုတော့ရှိသေးတာပေါ့နော်သတင်းစာဖတ်တဲ့ဥပမာနေရာဖြစ်နိုင်တယ်သို့မဟုတ်အသက်အရွယ်ကြီးတဲ့သူတွေဒီ online နဲ့ဒီ internet နဲ့မနှိမ့်ဆက်တဲ့သူတွေဟိုသူတို့အတွက်ကတော့အခုအချိန်မှာဟိုနိုင်ငံပိုင်သတင်းစာလိုမျိုးကလွှဲရင်တခြားဟာမရှိဘူးပေါ့နော်ရန်ကုန်မှာတော့ဖြန့်ချီရေးလည်းခက်တယ်ဟိုနေပြည်တော်မှာတော့ဟိုရန်ကုန်လိုတားမြစ်ခံထားတဲ့နယ်မဟုတ်ရင်တော့သူတို့နိုင်ငံပိုင်သတင်းစာတော့ရောက်လိမ့်မယ်ဒါပေမဲ့ဒီပုဂ္ဂလိကသတင်းစာတော့ရန်ကုန်မှာအခြေစိုက်ကြတော့ရန်ကုန်ကိုအခုလို တင်ပြထားတဲ့ဟိုမီဒီယာလုပ်ငန်းကိုခွင့်ပြုချက်တည်းမထည့်ထားတဲ့အတွက်နေတွေကိုဟိုရောက်တာတွေသတင်းစာတွေတတော်ကိုနေသွားလိမ့်မယ်တချို့နေလောကမရောက်တာလည်းဖြစ်လိမ့်မယ်ပေါ့နော်ဆိုတော့ပြည်သက်မှလည်းသွားထိခိုက်တယ်ဒါပေမဲ့ online ပြည်သက်ကတော့ online ပေါ်မှာကြည့်လို့ရတယ်ကြည့်တဲ့သူတော့ဒီလိုပိတ်ဆို့တာတဲ့ကာလမှာပုံများလာတာတွေရှိတယ်သို့တော့သောသောကပြောသလိုပဲအည်သွေးအဖြစ်တိကျမှုအဖြစ်တဲ့အရှူတောင်းတင်ဆက်မှုအပြင်ဟိုတီးပြူနိုင်ကြအပြင်စပြင်တဲ့ရင်ခိုင်မာမှုအကောက်မှုအဲ့ဒီဘိုင်းမှာတော့ရေပြူအပြင်ထိကြိုက်တာတော့မှန်မယ်ပေါ့နော
်နောက်တစ်ခုသတင်းသမားတွေရဲ့အခက်ခဲပေါ့နော်ဆိုတော့ကစောင်းဝင်ကြီးပြဿနာပါအခုကိုဗစ်ကန့်သတ်ဖြစ်တဲ့ခါပါဒီအလုသမားခွေရည်နဲ့ပတ်သက်လို့ပြောကြဆိုကြတာအကူအညီပေးကြတာရှိပါတယ်အဲ့တော့သတင်းသမားတွေနဲ့ပတ်သက်လို့ခုနကသတင်းလုပ်ငန်းတွေပိတ်လိုက်ရပြီရပ်လိုက်ရပြီဆိုတဲ့အခြေအနေမှာခန်းစားခွင့်နေနဲ့ပတ်သက်ပြီးတော့ဆူရအာနာပိုင်းတွေကဖြစ်စီသတင်းအဖွဲ့အစည်းတွေကဖြစ်စီဘယ်လိုပြလုပ်ပေးနိုင်နေပါလဲခင်ဗျဟု
တ်ဟိုအဲ့လိုရှော့ခံတဲ့ကိစ္စတွေတော့ရှိတယ်လူသိရှင်ကြားတော့ဟိုတက်လာတာတွေတင်ရှိသို့တော့တချို့ကိစ္စတွေတော့အဲ့ဒီပထမကြေးမာကလေးကပထမရိုက်ခတ်မှုမှာလေကဟိုမေလဂျွန်လမှာလေကတချို့ဟာရှိခဲ့တယ်ပေါ့နော်နောက်ဆုံးတော့လုံသမားယုံရောက်တော့မယ်ဆိုတဲ့အချိန်မျိုးကြမှာအဲ့လိုမျိုးပြီးကြတဲ့ဟာမျိုးပေါ့နော်ပြီးကြဆိုတော့ရပိုင်ခွင့်ပြေဝပေးတာမျိုးပေါ့လုံမောင်းရင်အဲ့လောက်မပေးဆိုတဲ့ဟာမျိုးအဲ့ဒီအနေထားမျိုးတွေပြီးခဲ့တဲ့ဟိုပထမကြော့မှာလည်းရှိခဲ့တယ်အခုလည်းတချို့ဟာတွေလာစားမရတဲ့နှောက်နှင်းနဲ့ကြံ့ညံတဲ့ဟာတွေရှိတယ်ပေါ့နော်ဟိုအလုံသမားခံစားပိုင်ခွင့်နဲ့ပတ်သက်တဲ့ဟာတော့အလုံသမားဥပဒေနဲ့ပဲဟုတ်ဖြစ်ချင်းရမယ်ဆိုတဲ့ဟာမျိုးတော့ရှိတော့ဟိုကောင်စီလိုအဖွဲ့အစည်းမျိုးကတော့အဲ့ကိစ္စတွေမှာကြောင်းဝင်ဖို့လေဟိုဝင်ဝင်မရှိဘူးပေါ့နော်သူအလုပ်သမားဥပဒေတိုင်းသို့တော့တစ်ဖက်မှာဟိုအချင်းချင်းကူညီတဲ့အစီအစဉ်လိုဟာမျိုးကောင်စီကရမငွေတဲ့ရိတ်ခါတို့ဘာလို့အဲ့လိုမျိုးကူညီတဲ့အစီအစဉ်လိုမျိုးတော့ပြီးခဲ့တဲ့ဟိုဂျွန်လမေလဂျွန်လမှာရှိခဲ့တယ်နောက်ကော်မတီလိုမျိုးဒီတင်းသမားချင်းချင်းဟိုပတ်စံစုထည့်ကြဝင်ဟိုနောက်တချို့တော့အလူရှင်တချို့လည်းထည့်တဲ့ပတ်စံပေါ့နီအဲ့လိုမျိုးအများစုကတော့တည်င်းသမားတွေထည့်ဝင်ဝင်နေအဲ့လိုအချင်းချင်းအလုပ်ပြုတ်တဲ့သူတွေကိုအလုပ်နားစာမရတဲ့သူတွေဟိုခုတာခန္ဓာဖြစ်အောင်ကူညီတဲ့အစီအစဉ်တော့ရှိတယ်ဒါကတော့သေးမီလို့ပဲပြောမှာပေါ့နော်တကယ်တမ်းကျတော့ဒီအရာကြီးအလုံးအလုံးနှွမ်းချုံနိုင်တဲ့ဟာတော့မဟုတ်ဘူးတော့တော်တော်လေးခက်ခဲနေတဲ့လူတွေတော့ရှင်းရှင်းကူညီတဲ့ရတယ်ဆိုတဲ့အစီအစဉ်မျိုး
ဒီကိုဗစ်အခြေအနေကြောင့်ထိခိုက်တဲ့လုပ်ငန်းအဖွဲ့အစည်းတွေကိုနိုင်ငံတော်ကနေပြီးတော့ချင်းငွေတွေထုတ်ပေးတာမျိုး၊ကူညီပေးတာမျိုးရှိပါတယ်ခင်ဗျာ။အဲ့တော့သတင်းဌာနတွေကအခုလိုမျိုးလုပ်ငန်းတွေထိခိုက်လာတဲ့အခြေအနေမှာခုနပြောလို့ပေါ့နော်ဒီလုပ်ငန်းကုမ္ပဏီတွေမှာရှိတဲ့ဝန်ထမ်းတွေကိုလစာပေးဖို့အခက်ခဲကြုံတဲ့အခါမှာနိုင်ငံတော်ကနေပြီးတော့အကူအညီပေးတာချင်းငွေထုတ်ပေးတာမျိုးတွေအရင်ကရှိတဲ့အခါကျသတင်းဌာနတွေကအဲ့လိုမျိုးအကူအညီပေးတာမျိုးရှိပါလား။
ဟုတ်ဟိုပထမဟိုကျညာထုတ်ပြန်တဲ့ဒီဘီလင်းပြအစီအစဉ်မှာတော့ခေါင်းစဉ်ထဲမှာဒီသတင်းမီဒီယာလုပ်ငန်းမပါဘူးပေါ့နော်အဲ့ဒီမှာတော့ဟိုတယ်ဟိုခီးသွွားလုပ်ငန်းလိုမျိုးအဲ့ဒါမျိုးတွေကပို့ပြီးတော့ပါတယ်ဟိုအဲ့ဒီကာလကလေးကတချို့တော့ဟိုတချို့တော့ဆိုတာကျွန်တော်သိတော့တော့နှစ်ခုသုံးခုလောက်ကသူတို့ချင်းငွေရဖို့ရှောက်တာတွေရှိတယ်သို့တော့ဟိုအခုချိန်ထိတော့သူတို့လည်းဟိုရတဲ့အချင်းမရောက်သေးဘူးပေါ့လေမရောက်သေးလို့ပြောတယ်ဟိုပြီးခဲ့တဲ့29ရက်နေ့ဟိုပြည်ငြိမ်းဝန်ကြီးဌာနနဲ့စီဝေးမှာတော့ပြည်ငြိမ်းဝန်ကြီးဌာနဘက်ကပြောတာတော့ဟိုချင်းငွေရှောက်မယ်ဆိုရင်ပေါ့နော်ဟိုပြည်ငြိမ်းဝန်ကြီးဌာနအနေနဲ့သတင်းမီဒီယာဟိုလောက်ကင်နေတဲ့ဌာနဖြစ်ကြအောင်ပေါ့နော်သူတို့ကတော့ထောက်ခံပေးဖို့အစဉ်အင်းရှိတယ်လို့ပြောတယ်ဟိုသို့တော့ချင်းချင်းစည်းကမ်းတွေကတော့ဟိုပြည်ငြိမ်းရေးချမှတ်တဲ့အားတွေတော့မဟုတ်ဘူးအဲ့ဒါတော့ဟိုစီမံနဲ့ဘဏ္ဍာရေးနဲ့ဝန်ကြီးဌာနချင်းချင်းစည်းကမ်းတွေတော့ရှိတာပေါ့နော်ကြည့်သတင်းဌာနတွေနဲ့အဲ့လိုချင်းငွေရှောက်မယ်ဆိုရင်ရှောက်ချင်တယ်ဆိုရင်သူတို့ဘက်ကတော့ဟိုကြည့်တော့ရင်းပြီးတော့ဟိုတကယ်သတင်းဌာနလုံးနေတဲ့တွေဆိုရင်ဟိုသတင်းဌာနတွေသူတို့ကထောက်ခံပြပေးဖို့ဆင်းနေရှိပါတယ်လို့တော့အဲ့လိုမျိုးပြောတာရှိပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ပြောရမယ်ဆိုရင်တော့ COVID အကန့်အသတ်တွေလုပ်ခဲ့တဲ့ခါမှာမဖြစ်မနေထွက်နိုင်တဲ့လုပ်ငန်းတွေထဲမှာသတင်းမီဒီယာဆိုတာမထည့်ထားပါဘူးတကယ်ပြောရရင်တော့သတင်းစီးဆင်းမှုမြေမြန်ဆဆန်ဖြစ်ရေလူလူကြားတဲ့သတင်းမြေမြန်ရောက်ရေးက COVID ကာလမှာပိုးပြီးတော့ရေးကြည့်ပါတယ်ဒိမ်းမီဒီယာနဲ့ပတ်သက်လို့အာနာဝိုင်ဒီရဲ့သဘောထားပေါ့နော်ကုမိကျော်တို့ဘယ်လိုများတိခောက်မိလဲဒါဘာကြောင့်မထည့်တယ်လို့ထင်ပါလဲ
ကျွန်တော်တို့တော့ဒီရဝင်အကြောင်းပြချက်ဘာမှမရတော့ဟိုတိတိပပတော့သူတို့ဘက်ကဘာကြောင့်လို့ကျွန်တော်တို့မသိဘူးပေါ့နော်မသိဆိုတာကျန်းမာရေးဝန်ကြီးဌာနလည်းပြောတာမရှိဘူး Now ဒီနိုင်ငံတော်တိုင်ပင်ခံရုံးတို့လို့အမျိုးသား COVID ကော်မတီတို့လို့အဲ့လိုမျိုးကနေဒီရဝင်တုံ့ပြန်တာမရှိဘူးဆိုတော့ကျွန်တော်တို့မှဒီရဝင်အကြောင်းပြချက်တော့ကျွန်တော်လည်းမသိဘူးဟုတ်တော့ကျွန်တော်မြင်နေမြင်ပြောရင်တော့နိုင်ငံမှာတရင်းမီဒီယာကိုအားကိုးပြီးတော့ပုဂ္ဂလိကမီဒီယာဟိုမလိုအပ်ဘူးဆိုတဲ့သဘောမျိုးသဘောထားမျိုးပေါ်မှာခြေခံလာလို့ပဲကောက်ချက်ချရအောင်နော်သို့တော့ဒီဟာကတကယ်တမ်းကျတော့ဖြစ်နေတဲ့အခြေအနေတွေဟိုအားလုံးကိုလွှမ်းခြုံပြီး
လူလူလိုအပ်တဲ့တဲ့ရင်ရှုတော့အမျိုးမျိုးမတူတဲ့ရင်တကယ်ဖြစ်နေတဲ့ပြဿနာရဲ့ခက်ခဲတွေအဲအဲ့ဒါတွေဖြေရှင်းဖို့ဆိုတဲ့ဟာတွေအဲ့ဒါတွေတင်ပြဖို့တဲ့တော့နိုင်ငံပိုင်းတဲ့ရင်မီဒီယာနဲ့တော့မလုံလောက်ဘူးဆိုတာကျွန်တော်တို့ကဟိုငကိုရီးယားပြောပြီးတာနိုင်ငံပိုင်းတဲ့ရင်မီဒီယာဆိုတော့အစိုးရရဲ့ဝါရဖြန့်မီဒီယာဝါရဖြန့်မီဒီယာဆိုတာဟိုပညာပေးရေးကြံကြားရေးလို့ပြောပြီးမြဲတချို့တော့ပြဿနာဖြစ်နေတဲ့ဟာမျိုးတွေတင်ပြလိမ့်မယ်ရှိဘူးဒါကြောင့်ဟိုဒီပုဂ္ဂိကမီဒီယာကရှိဖို့လိုအပ်တယ
်ဟုတ်ကဲ့ပါခင်ဗျခွန်မကျော်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီနှင်းစီပါတီဥက္ကဋ္ဌပြဿနာနောက်ွယ်မှာဘာရီရှိနေနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးကိုအကြီးအကျယ်ရင်ဆိုင်နေရခြင်းရုပ်ကွဲကလည်းနီးလာခြင်းပြည်သူတွေစိတ်ဝင်စားမှုရှိနေတဲ့သတင်းတစ်ခုကတော့နှင်းစီပါတီလို့ခေါ်တဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ခေါ်စခုံစုံဆောင်ခေါ်မစ္စတာဟူဝါခေါ်မိုက်ကယ်ကျော်မြင့်ကိုထောင်ပြေးအမှုနဲ့ဖမ်းဆီးလိုက်တဲ့ကိစ္စပါပဲ။သိမကြခင်အချိန်တုန်းကအထိဦးကျော်မြင့်ကိုလူတွေစိတ်ဝင်စားမှုသိရှိလာတာမဟုတ်ပါဘူး။ဒါပေမဲ့2020ယူကော့ပွဲအတွက်အမတ်လောင်းတင်သွင်းတဲ့စီးရင်တွေထွက်ပေါ်လာအပြီးမှာတော့ UDP ပါတီဟာပြည်ခိုင်ပြိုးပါတီကိုကျော်တက်ပြီး NLD ပါတီနီးနီးအမတ်လောင်းတင်သွင်းခဲ့တာကနေစနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေစိတ်ဝင်စားလာကြတာဖြစ်ပါတယ်။ NLD လို့ပြည်ခိုင်ပြိုးလို့သူရဥရှိမန်ဦးဆောင်တဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီလို့လူတွေစိတ်သတိမထားမိကြတဲ့စိတ်လည်းမသိကြတဲ့ပါတီတစ်ခုဟာဘာကြောင့်မြန်မာတိုင်းကလို့အတိုင်းတာနဲ့မဲဆန္ဒနယ်မြေ1143နေရာမှာဝင်ပြိုင်နိုင်ရတာလဲဆိုပြီးဖြစ်ပါတယ်။ဒီအတွက် UDP ပါတီအကြောင်းပါတီဥက္ကဋ္ဌဦးကျော်မြင့်အကြောင်းဟိုကဒီကသတင်းတစတစစီထွက်ပေါ်လာပြီးမြန်မာနိုင်ငံသတင်းဌာနရဲ့ဖော်ထုတ်ချက်တွေကနေတဆင့်ကြုံရကုမ္ပဏီထူထောင်သူဖြစ်တယ်ဆိုတာရာဇဝတ်သားထောင်ပြေးတယောက်ဆိုတာသိလာကြရပြီးအခုနောက်ဆုံးအဲ့ဒီထောင်ပြေးအမှုနဲ့ပဲဖမ်းဆီးခံရငကိုအမှုအတွက်လက်ကျန်ထောင်ဒဏ်တွေကိုဆက်ပြီးကြားခံရအမှုသစ်အတွက်တရားရင်ဆိုင်ရဆိုတဲ့အခြေအနေရောက်လာတာပါ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ဆိုတာဘယ်လိုလူမျိုးလဲသူဘာတွေလုပ်ခဲ့လဲသူမှကြောတော့နောက်ခံတစုံတစ်ခုရှိနေသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့အလွန်ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်ပြီးခဲ့တဲ့ရက်ပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တဲ့ UDP ရဲ့အစီအစဉ်တစ်ခုမှာတော့ဥကျော်မြင့်ကသူဟာမြန်မာနိုင်ငံသားတိုင်းရင်းသားတယောက်ဖြစ်တဲ့အကြောင်းရဲဘော်၃ချိန်နဲ့တခင်ကျော်စောတို့ခေါင်းဆောင်မှုလက်အောက်မှာလိုက်ပါပြီးအာဏာရှင်စနစ်ဆန့်ကျင်သူတိုင်းပြည်ကောင်းချိုးအတွက်ဆောင်ရွက်ခဲ့တဲ့နိုင်ငံရေးသမားငြိမ်းချမ်းရေးခေါင်းဆောင်ပါတီစုံရွေးကောက်ပွဲစနစ်ဖော်ဆောင်ခဲ့တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဥကျော်မြင့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အရှိမျောက်စစ်ဒေသမှာတာဝန်ယူခဲ့ဘူးတဲ့ဗမာပြည်ကွန်မြူနစ်ပါတီဘကပခေတာဟောင်းတွေကတော့သူဟာဘကပတပ်ဖွဲ့ဝင်တယောက်ဖြစ်ခဲ့ဘူးပေမဲ့တာမန်အောက်ခြေအစင်းလောက်ပဲလို့ဆိုကြပါတယ်။1968ခုနှစ်ရှမ်းပြည်နယ်အရှိမျောက်ပိုင်းမှာတရုတ် volunteer တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေရာယူခဲ့ပြီးတဲ့နောက်ဘကပတွေဝင်ရောက်လာတဲ့တရုတ်နိုင်ငံဘက်ကလူအတော်များများထဲမှာဥကျော်မြင့်တယောက်အပါအဝင်ဖြစ်တယ်လို့ဆိုပါတယ်။သူဘာလူမျိုးလဲဆိုတာဘယ်သူကမှတိတိကျကျအတည်ပြုမပေးနိုင်ပေမဲ့ဘကပအရှိမျောက်စစ်ဒေသမှုရဲဘော်ဇော်မိုင်းရဲ့တမီးနဲ့အိမ်တော်ပြုပြီးခေါင်းဆောင်တယောက်ရဲ့တမက်ဖြစ်ခဲ့တာကတော့မှန်တယ်လို့ဆိုပါတယ
်။အေးဘကပ101စစ်ဒေသခေါင်းဆောင်ဖြစ်ခဲ့ဘူးပြီးလက်ရှိဒီမိုကရေစီသစ်ပါတီကချင်ထူထောင်သားသူ2010အမတ်ဟောင်းတယောက်လည်းဖြစ်ခဲ့သူဦးစခုံတရင်ကတော့ဦးကျော်မြင့်ဟာသူတို့လာချိတ်တိုင်းရင်းသားစခုံအမျိုးနွယ်မဟုတ်တာသိကြတယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဘာကပပြိုလဲပြီးနောက်အစိုးရနဲ့အပြစ်ခတ်ရက်စရေးလုပ်ရမှာပါဝင်ခဲ့တဲ့ထောက်လှမ်းရေးဗိုလ်မှူးကြီးဟောင်းစန်းပွင့်နဲ့အဲ့ဒီအချိန်ကိုကန့်နဲ့ဝါနယ်မြေမှာရှိနေခဲ့တဲ့ဘာကပကေရာဟောင်းတွေကလည်းဦးကျော်မြင့်ဟာပေးငင်းကြရင်လုံငန်းစင်မှာမှပါဝင်ပတ်သက်တာမတွေ့ရဘူးလို့ဆိုကြပါတယ်။ဒီအတွက်ဥကျော်မြင့်ကိုလူလိန်တယောက်ဖြစ်စတ်မှတ်လို့ရမရမသိနိုင်သေးပေမဲ့ငွေကြီးလိန်လည်းမှုအကြီးကျယ်လုပ်ခဲ့တဲ့မှတ်တမ်းတော့ရှိနေပါတယ
်။ဥကျော်မြင့်ဟာတရုတ်နယ်စပ်ကအဖွဲ့အစည်းစီးပွားရေးသမားတွေကြောထောက်နောက်ခံနေ1998ခုသူဖမ်းဆီးခံရချိန်မတိုင်ခင်ကရန်ကုန်မှာမြန်မာကြုံရွမ်းကုမ္ပဏီထူထောင်ခဲ့ပါတယ်။အဲ့ဒီကုမ္ပဏီဟာကုန်ထုတ်လုပ်ရေးလုပ်ငန်း၊ကုန်သွယ်ရေးလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းပေါင်းများစွာထူထောင်ထားတယ်လို့ဆိုပြီးပြည်သူတွေရဲ့ထည့်ဝင်ငွေ
ဖိတ်ခေါ်လက်ခံတဲ့ငွေရေးကြေးရေးကုမ္ပဏီအမျိုးအစားပါ။အဲ့ဒီအချိန်ကမြန်မာကြုံရွမ်းကုမ္ပဏီကပေးတဲ့ဒုနှုံညင်တာကြောင့်ငွေကြေးသွားပြီးထည့်ဝင်သူတွေများပြားပြီးနောက်ပိုင်းကုမ္ပဏီဖျက်သိမ်းတဲ့အခါဆုံးရှုံးကုန်ပါတယ်။ဥတော်မြင့်ကိုယ်တိုင်လည်းအမှုနှစ်ခုနဲ့တရားစွဲခံရပြီးထောင်ဒဏ်6နှစ်ချမှတ်ခံရပါတယ်။နောက်ပိုင်း1996ခုနှစ်မှာထောင်ကထွက်ပြေးထိုင်းကနေတဆင့်အမေရိကန်ကနေဒါအဲ့ဒီကနေတဆင့်တရုတ်နေဆက်ပြန်ရောက်သွားသူဖြစ်ပါတယ်။2010ပြည့်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲလုပ်တော့ဥကြောင်မြင့်ဟာပြပကနေ UDP ပါတီကိုထောင်ပါတယ်။အဲ့ဒီအချိန်ကပါတီယာယီကောင်းဆောင်ဥပိုမောင်ဖြစ်ပြီး1990 NLD ရွေးကောက်ခံအမတ်ဖြစ်ခဲ့သူပါ။2013ခုနှစ်မှာဥကြောင်မြင့်မြန်မာနိုင်ငံပြန်ဝင်လာတဲ့အခါပါတီကောင်းဆောင်နေရာမှာသူ့နာမည်အပြောင်းလဲလုပ်ပါတယ်။လက်ရှိပြည်သူတွေသိချင်နေကြတဲ့မေးခွန်းကတော့ထောင်ပြေးဥကြောင်မြင့်ဟာ2013ခုနှစ်မှာမြန်မာနိုင်ငံကိုဘလို့နီးနဲ့ပြန်လာနိုင်တယ်လဲ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာပါတီခေါင်းဆောင်နာမည်တင်တော့အဲ့ဒါကိုပြည်ထောင်စုဝန်ကြီးဌာနကဘလို့စစ်ဆေးပေးခဲ့တယ်လဲဆိုတာပါပဲ။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးမေးခွန်းတွေဖြစ်ပေါ်စေခဲ့တဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်လို့အရင်အစိုးရလက်ထက်မှာပြန်ကြားရေးဒုဝန်ကြီးဝန်ကြီးတာဝန်ယူခဲ့တဲ့ဦးရဲထွတ်ကသူဘာမှမသိခဲ့တယ်လို့မြန်မာနောင်းကဖော်ထုတ်မှအရေးယူနိုင်တဲ့အတွက်ညံ့နာပူမိတယ်ဆိုပြီးသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်
။ဦးကျော်မြင့်ရဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ငွေကြေးဆိုင်ရာဥပဒေချိုးဖောက်သူအတီးမပြုတ်နိုင်တဲ့ဇာတ်ကြီးပြောဆိုတတ်သူတယောက်ဖြစ်တယ်ဆိုတာရှင်းလင်းနေပြီမဲ့ထောင်ပြေးတယောက်အနေနဲ့ငွေကြေးအများကြီးအသုံးပြုပြီးရွေးကောက်ပွဲမှာနေရအများဆုံးဝင်နိုင်တဲ့ပါတီဖြစ်လာအောင်ဘယ်လိုထူထောင်နိုင်ခဲ့သလဲ။အဲ့ဒီပါတီကနေတဆင့်မြန်မာနိုင်ငံရေးမှာဘယ်လိုပါဝင်ပတ်သက်ဖို့ရည်ရထားသလဲဆိုတဲ့ပြဿနာရှိနေပါတယ်။ပါတီဥက္ကဋ္ဌတယောက်ထောင်ပြေးဖြစ်နေတာကြောင့်နိုင်ငံရေးပါတီများမှတ်ပုတ်တင်ခြင်းဆိုင်ရာဥပဒေအရပါတီကိုဖျက်ဆီးလိုက်သည့်အထိအရေးယူခံရကောင်းခံရနိုင်ပေမဲ့မေးစရာမေးခွန်းတွေအများကြီးခြံထားရစ်ပါဦးမယ်။ဒေသီပါတီဥက္ကဋ္ဌဦးကျော်မြင့်အမှုဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအရင်ခေတ်တုန်းကအတိုင်းပြဿနာအများကြီးရှိနေစေဆိုတာကိုမိမောင်းထိုးပြလိုက်သလိုမြန်မာနိုင်ငံသားဟုတ်မဟုတ်တိုင်းသားဖြစ်မဖြစ်မသိကြတဲ့သူ့ရဲ့အနေအထားဘယ်ကရမှန်းမသိတဲ့ငွေကြေးအမြောက်များသုံးပြီးပါတီကြီးတစ်ခုကိုစနစ်တကျတိဆောက်ထားမှုမြန်မာနိုင်ငံရေးတဲကိုထဲထဲဝင်ပါဝင်နိုင်မှုရေရှည်စီမံကိန်းချကြိုးစားမှုထောင်ပြေးတယောက်အနေနဲ့နိုင်ငံသားသံတမန်တယောက်နဲ့တွေ့ဆုံခွင့်ရနိုင်မှုစတဲ့အခြေအနေအကုန်လုံးကိုတွက်ချက်ကြည့်ရင်ဒီပြဿနာမှာပြည်ပနိုင်ငံတစ်ခုခုရဲ့ပါဝင်ပတ်သက်မှုရှိနိုင်သလားဆိုတာကလည်းမေးဖို့ထုတ်เสียဖြစ်နေကြောင်းပါ
ဒီအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာလေးတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်ရှင်။နောက်ပိုင်းမှာတော့မြန်မာသချင်းလေးတို့နဲ့လည်းဖြောပြပေးဦးမှာဖြစ်ပါရဲ့ရှင်။အခုအရင်အောင် Facebook Messenger ပေါ်မှာစာလေးတွေရေးပို့လာတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေနှုတ်ခွန်းဆက်စကားလေးတွေပြောပြပေးစီမားရည်။ကြော်ကြော်ဦးဆိုတဲ့သောရရှင်ကတော့ Thank you VOA News တဲ့အခက်အခဲတွေအဆင်ပြေကြပါစေ။အားလုံးကျန်းမာစိတ်ချမ်းသာကြပါစေ။ဆုတောင်းပေးလာပါရယ်။ထပ်တူပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်။ကိုမျိုးဆိုတဲ့သောရရှင်ကတော့အားပေးနေပါရယ်ဗျာ။ဒီကျွန်တော်အကောင့်ထဲတရင်တွေတင်တိုင်းနားထောင်သိချင်ပါတယ်။ကိုကြီးပို့ပေးပါရယ်။ဟုတ်ကဲ့ပါ။ကိုမျိုးကိုပြန်ချပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာ Facebook စာမျက်နှာကို Favorite လို့လုပ်ထားလိုက်ရင်တော့ကျွန်တော်တို့ VOA မြန်မာပိုင်းကတရင်တင်တိုင်းကိုစာမျက်နှာမှာတက်နေမှာဖြစ်ပါတယ်။တော့ပုံလုံးလေးလေးကိုလည်းတက်ပုံနဲ့ပို့လိုက်ပါရနော် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုကတော့ဒီနေ့တခြားပို့ပြီးတော့ဆိုးဆိုးလာနေတာတွေ့ရပါတယ်လောလောဆယ်မှာတော့ပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ရေးလာကြတဲ့မှတ်ချက်နည်းနည်းလေးပြောပြခြင်းပါတယ်ရှင် ဒီမှာတောင်းရှင်တယောက်ကမေးထားတာပါပြင်ပအစီကံဆရာဝန်ကိုကိုဗစ် -19 မေးတာထက်ဆိုင်ဆေးရုံတွေကနေပြီးတော့ကူးစက်အထုကူတွေကပို့ပြီးတော့ထိရောက်ပါတယ်တဲ့အကြံပေးတာပါဆိုတော့တောင်းရှင်တယောက်ကတခြားတောင်းရှင်တွေကလည်းပြောချင်လို့ပါဆိုပြီးတော့ဗီဒီယိုကနေရေးလာပါတယ်နောက်ထပ်တောင်းရှင်တယောက်ကတော့ရင်းရင်းမြစ်ဆိုတဲ့တောင်းရှင်မှာအင်တာဗျူးနားထောင်ဖြစ်ပါတယ်တဲ့နှက်ဖြားပြောက်ဆေးကိုမတုံးဖို့ထုတ်ပြန်လိုက်ပြီးကြားပါတယ်အရင်ကမင်းနေဂျာဒေါက်တာဇေယားတက်လိုမျိုးinfectious disease ကုသရောဂါအထူးကုဆရာဝန်တွေကိုအင်တာဗျူးလုပ်ရင်ပို့ပြအကျိုးရှိမယ်ထင်လို့အကြံပြုပါတယ်တဲ့ဟုတ်ကဲ့မယ့်ရင်မြင့်အထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကလည်းဒေါက်တာဇီယာသက်အပါအဝင်ဒီယောဂါနဲ့ဆက်ဆက်တဲ့သိပ္ပံပညာရှင်တွေနောက်ပြီးတော့ဒီကုသရောဂါအထူးကုဆရာဝန်တွေနောက်ပြီးတော့ဒီဆေးဝါးနဲ့ပတ်သက်တဲ့သိပ္ပံပညာရှင်တွေကိုမင်းမြန်းငယ်နေလို့ပြီးတော့အင်တာဗျူးတွေတင်ဆက်ပေးနေပါတယ်နော်ဒီမြန်မာပိုင်း web ဆာမျက်နှာအပြင် Facebook ဆာမျက်နှာကနေပြီးတော့လည်းကြည့်ရှုနိုင်နိုင်ပါတယ်။လောလောဆယ် COVID ကပ်ပေးကြောင်းဒီအလုပ်တွေရန်နာထားရတဲ့အတွက်ကြောင့်လို့ပြည်သူတွေတော်တော်လေးကိုအကြက်တဲဒုက္ခတွေရောက်နေကြရတဲ့အခြေအနေလည်းဖြစ်ပါရဲ့နော်။ဒီအခြေအနေမှာရေးလာတဲ့သောရရှင်တယောက်ကတော့ကျွန်တော်တို့မိသားစုအိမ်လောင်းကပေးစရာမရှိစားစရာမရှိဖြစ်နေပါပြီရဲ့။အမေစုရေးသားတို့မိသားစုကိုဒီလိုပဲကြည့်နေတော့မှာပါလားဆိုပြီးတော့စာလုံးလေးရေးလာပါတယ်။မင်းဦးဆိုတဲ့သောရရှင်ကတော့
ဖြစ်ရခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ကာလအတွက်အိမ်အောင်စုတိုင်းငွေ1000ကျပ်ထောက်ပံ့ပေးတယ်လို့ခေါ်လာဟာလာကြားနေရလို့ဒီသတင်းမှန်မှန်မှန်သိကြပါတယ်ကျေးဇူးပြုပြီးတော့တင်ပြပေးပါခင်ဗျာ
သူ့လိုပဲဒီထောက်ပံ့ခြင်းနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာအုပ်လည်းတစ်ဆက်တည်းဖော်ပြပေးကြပါတယ် ARE တိုင်းမြောင်းများကနေပြီးရေးလာတဲ့သောရရှင်ဖြစ်ပါတယ် Messenger ကနေစာရေးလာတာပ
ါ VOA မင်္ဂလာပါ VOA ပေးစာပြန်စာမှာလည်းတစ်ခါပြန်ပေးဦးပါတယ်ဗိုင်းသနာကျော်28ရက်9လ2020လညကထုတ်လွှင့်သွားခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးရင်းပွင့်ခြင်းပါတယ်။နိုင်ငံတော်အစိုးရကအဆင်မပြေတဲ့နိုင်ငံသားတွေကိုထောက်ပံ့ပေးတဲ့အကြောင်းကိုနိုင်ငံတော်အကြီးအကဲများသိအောင်ရင်းပွင့်ဖို့ပါ။ထောက်ပံ့ကြေးပေးတာအဆင်မပြေတဲ့သူတွေချိန်မှမရဘူးဖြစ်နေပါတယ်။အယဝတီတိုင်းမြောင်းများမြို့နယ်၊တောင်တီးကျေးရွာ၊အလဲစုကျေးရွာ၊ရွာသစ်ကျေးရွာ၊ဇလက်ကွင်းကျေးရွာ၊ညောင်ချီတောက်ကျေးရွာတရွာမှမရကြပါဘူး။ဘာလို့မရလဲဆိုတော့တာဝန်ရှိသူတွေသိမှာပါ။ဒါကိုနိုင်ငံတော်အစိုးရများသိစေဖို့ရှင်းပွင့်လိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ပါ။ဒီတော့အရှင်ပြောသွားသလိုပြီးခဲ့တဲ့သတင်းပတ်တုန်းကကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးရှည်ရှည်ပြန်ကြားပေးလိုက်ပါတယ်နော်။ဒါကြောင့်မလို့ခုနကတော့တော်ရရှင်ကတော့ဒီကောလာဟာလာလာလို့မေးလာတဲ့တော်ရရှင်ဒီကိစ္စကိုမသိဘူးထင်ပါတယ်။ကျွန်မနည်းနည်းလေးပြန်ပြီးတော့အချင်းချင်းပြောရမယ်ဆိုတော့ဒီသတင်းကကောလာဟာလာတော့မဟုတ်ပါဘူး။ဟိုပထမတစ်ခါကိုမြန်မာနိုင်ငံမှာကိုဗစ်ရောဂါစတင်ကူးစက်ပြန့်နှံ့ပြီးတော့အလုပ်တွေပိုင်းနားထားရတဲ့အချိန်မှာဒီအစိုးရကနေပြီးတော့ဟိုလိုအပ်တဲ့သူတွေအတွက်ဆိုပြီးတော့ထောက်ပံ့ချေနိုင်ငံတော်ကနေပေးတာဖြစ်ပါတယ်ရှင်။အော်ဒီကိစ္စနဲ့ပတ်သက်ပြီးတော့မရဘူးဆိုပြီးတော့ရေးလာကြတဲ့ဒီတော့ရှင်လို့လူတွေလည်းအများကြီးရှိပါတယ်เนาะဒါပေမဲ့ဒီလိုမျိုးထောက်ပံ့ကြေးပေးရဆိုတဲ့ကိစ္စကတော့အရင်တော့ကဖြစ်ခဲ့တာပါလောလောဆယ်မှာပေးနေတာမဟုတ်ပါဘူးရှင်တစ်ချက်တည်းပဲခုနကတော့ ARR တိုင်းကရေးတဲ့တော့ရှင်ရဲ့စာကိုလည်းဖော်ပြပေးလိုက်တယ်ဆိုတော့ဒီတာဝန်ရှိသူတွေလည်းဒီသတင်းကိုပြန်ပြီးတော့ကြားသိနိုင်တယ်လို့မျှော်လင့်ပါတယ်ဒီကိုဗစ်ကာလအတွင်းမှာအလောက်ကန်တွေတော်တော်များများနားထားရဆိုမြင်လဲတချို့ဒီ essential workers ဆိုပြီး American ပြည်အောင်စုမှာဆိုရင်တော့မရှိမဖြစ်ဟိုအလုပ်လုပ်ငန်းလေပတ်နေရတဲ့ဒီအလုပ်တွေရဲ့ဝန်ထမ်းတွေကတော့တွားပြီးတော့အလုပ်ဆင်းနေရဆဲဖြစ်ပါတယ်ဥပမာအစားအသောက်ထုတ်ပိုးတဲ့လုပ်ငန်းမျိုးလိုနောက်ပြီးတော့ဒီဆေးရုံဆေးခန်းအရေးပေါ်ကူညီရေးကယ်ဆယ်ရေးဟိုကျွန်တော်တို့ VOA မြန်မာပိုင်းအပါအဝင်ဒီလိုမျိုးအတန်လွှင့်မီဒီယာလုပ်ငန်းတွေဒါတွေအလုံးကရန်နားထားလို့မရတဲ့ကိစ္စတွေဖြစ်ပါတယ်ဒါမျိုးတွေကတော့ဒီ American ပြည်အောင်စုမှာဆိုတော့ essential workers မရှိမဖြစ်အလုပ်ဆင်းနေရတဲ့ဒီလုပ်သားတို့လို့ခေါ်ပါတယ်เนาะဒီလိုအလားတူကိစ္စမျိုးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်မြန်မာနိုင်ငံကသောရရှင်ရဲလင်းကတော့
COVID-19 ကြောင့် stay home သတ်မှတ်ချိန်မှာစားတောက်ကုန်လုပ်ငန်းကအလုပ်သမားတွေအလုပ်ဆင်းရပါတယ်အလုပ်ဆင်းရတဲ့အခါမှာ ferry လဲရောက်အောင်လုပ်မပေးထားဘူး YPS ကလည်း24နာရီရှိမနေဘူးအဲ့လိုဆိုတော့အလုပ်သမားတွေမှာတွာလာရေးခက်ခဲနေပါတယ်အစိုးရကဝေဖန်အကြံပြုရမယ်ဆိုရင်အလုပ်သမားတွေကိုအလုပ်လုပ်ခိုင်းမယ်ဆိုရင်အိမ်နဲ့အနီးဆုံးမှတ်တိုင်ကို ferry season ပြီးဖို့အကြံပြုစာလေးရေးပေးပါလားဗျာ
ဟုတ်ကဲ့ပါသူတို့ရဲ့လုပ်ငန်းအနေအထားအရဒီ covid ကာလမှာသူတို့အလုပ်ဆင်းနေရပါတယ်ဒါကြောင့်မလို့ဒီဝန်ထမ်းတွေရဲ့သွားရေးလာရေးကိစ္စလေးတော့ season ပေးစီခြင်းပါတယ်ဆိုတော့ဒီသောရရှင်ရေးပြနိုင်ရင်တော့အချိန်ကလေးစီကိုရင်းဖွင့်လာတာဖြစ်ပါတယ်ရှင်ရွေးကောက်ပွဲကြီးညီလာပြီဖြစ်ပါရင်ဒါကြောင့်ဒီနိုဗ ెంబ ာ6ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအတွက်ကျွန်တော်တို့ VOA ကနေပြီးတော့အထူးအစီအစဉ်တစ်ခုကိုဒီစနေကစပြီးတော့တင်ဆက်ပေးနေပါတယ်ရှင် အကြောင်းအရာကတော့အခုကျင်းပမယ့်ရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြောင့်လဲဆိုတာနောက်တော့ပြည်သူတွေအတွက်အရေးကြီးတဲ့ခံနာတွေပါရှိလဲဒီရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောပါရီတရှိထားတဲ့လဲဒါတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဆွေးနွေးပွဲစကားဝိုင်းဖြစ်တဲ့တင်ဆက်ပေးသွားတာဖြစ်ပါတယ်အပတ်စဉ်စနေညတိုင်းမှာ ဗီဒီယိုကထုတ်လွှင့်ပေးတဲ့ဗီဒီယိုတီဗီမဂ္ဂဇင်းအစီအစဉ်မှာတင်ဆက်ပေးနေပါတယ်အခုပေးခဲ့တဲ့စနေညကတင်ဆက်ပေးခဲ့တဲ့အကြောင်းအရာကတော့မြန်မာရွေးကောက်ပွဲနဲ့လူငယ်တွေရဲ့အခမ်းအနားဆိုပြီးဆွေးနွေးတင်ဆက်သွားတာပါ Channel FFA
မိုင်းမိုင်းဆိုတဲ့သွားရှင်ကလူငယ်တွေဖြစ်ပေမဲ့အရန်တော်ကြတာတွေ့ရပါတယ်။ဝမ်းလဲတာတွေလေးလေးလေးစားပါတယ်။တိုင်းပြည်တွင်အားကိုးအားထားပြုလို့ရတဲ့သူတွေဖြစ်နိုင်ကြပါစေတဲ့။နောက်ထပ်ခင်အောင်မထွန်းဆိုတဲ့သွားရှင်ကလည်းလူငယ်တွေခံယူချက်ကိုစီယက်တီချက်ကိုစီရှိတာကြည့်ရတာအားရတယ်။ကိုရီတုံးကဆိုဘာမှပြောခွင့်မရှိဘူး။ပြောဆိုခွင့်နေပိတ်ထားခံရတဲ့ခေတ်ပေါ့။ဘာပဲဖြစ်ဖ ဖြစ်ကြပါစေရှင်
ကိုစစ်ဆိုတဲ့တော်ရရှင်ကတော့မင်္ဂလိညက်ကပို့ပြီးတော့ထီရောက်ရှင်းရှင်းလင်းလင်းပြောပြနိုင်ပါတယ်။ကျန်တယောက်ကတော့လွတ်လပ်မှုနည်းတဲ့အခြေအနေပေါ်လွင်နေစေပါတယ်။ဆူပရဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါ။နောက်ထပ်တော်ရရှင်မျိုးကြီးဆိုတဲ့တော်ရရှင်ရဲ့အမြင်ကိုလည်းကျွန်မပြောပြပေးချင်ပါတယ်။ဒီတော်ရရှင်ကတော့လူငယ်တွေကိုအကြံပြုချင်ပါတယ်။ဆူပရဒီဆွေးနွေးပွဲကိုနားဆင်ပြောပြပြီးသူ့ရဲ့အမြင်ကိုတုံ့ပြန်ရေးလာတာဖြစ်ပါတယ်
။လူငယ်တွေကိုပြောချင်တာကနိုင်ငံရေးဆိုတာဘယ်တော့မှတည်သွားတာမရှိပါဘူး။ကိုလူချင်းတဲ့ဆန္ဒတွေကိုလွတ်တော်ထဲမှာပြောကြဆိုကြငင်းခုန်ကြလွတ်တော်အတန်ပြည်သူအတန်ကိုပုံဖော်နေရတဲ့အချိန်မှာအသက်ကန့်သတ်မှုကိုအလင်းစလိုတောင်းဆိုမှုတွေကစံထားတွေစောနေပါသေးတယ်။အသက်18နှစ်ဆိုတော့လူဦးရေစီးရင်ဝင်ပညာတွေသင်တဲ့အရွယ်ပဲရှိပါသေးတယ်။နိုင်ငံရေးအသိအမြင်ရှိတာတော့ကြွယ်ဝဖို့ထပ်ပြီးလှုပ်ဆောင်နေရမယ်။အရေးချင်းတွေထပ်ထပ်သွေးနေရမယ်။ပညာဆိုတာကိုစာမေးပွဲတွေနဲ့ထိမ့်ချုပ်ကန့်သတ်ထားတယ်လို့ပေါ့။နိုင်ငံရေးဆိုတာအင်မတန်ကြီးမားကျယ်ပြန့်တဲ့အရာဆိုတော့လေလာမှုတွေစူးစမ်းမှုတွေလူလူနဲ့တိုက်ရိုက်ဆက်ဆံပြောဆိုမှုတွေလှုပ်ဆောင်မှုအတွေ့အကြုံတွေကိုဘိုးဘီပြည်စုံကြွယ်ဝနိုင်အောင်လေလာစီပူနေကြပြီးမှပြိုင်နိုင်အောင်အသက်က25နှစ်ဆိုတာကန့်သတ်ထားကြအောင်ပ
ါဟုတ်ကဲ့ဒီရှင်းနေပွဲကိုနားဆင်ကြည့်ရှုလိုက်တဲ့သူတွေတော့သိမှာပါနော်အကယ်၍မကြည့်လိုက်ရအောင်ဆိုရင်လည်းကျမတို့ VOA Facebook အစာမျက်နှာနဲ့နောက်ပြီးတော့ကျမတို့ Internet Online စာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်သူတို့ဆွေးနွေးသွားတဲ့အချိန်မှာလူငယ်စုတို့အသက်အတိုင်းတာနဲ့ကန့်သတ်မှုတွေရှိပြီးတော့ဒီရွေးကောက်ပွဲမှာပါဝင်မှုအခြေအနေပေါ်မှာသူတို့ဆွေးနွေးသွားတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီသွားရှင်ပြန်ပြီးတော့ရေးသွားတာပါနောက်ထပ်မောင်မောင်ကြီးဆိုတဲ့သွားရှင်ကတော့
သုံးအောင်တော်တယ်ဒီလိုလူငယ်တွေတိုင်းပြည်အတွက်လိုအပ်တယ်လို့ယူဆတယ်တချိန်ဥဆောင်သူတွေဖြစ်လာကြရင်ကိုစီမိမိရင်ချင်းမှုမိမိထိန်သိမ်းရင်ငါတို့ဒီညီမပီသားတွေလို့စိတ်ပိုင်းဖြတ်ခံယူပြီးထိုယုံကြည်ချက်ကိုမိမိနယ်ပယ်မှာလူငယ်များထံကိုဝေမျှနိုင်ပါစေ
။ဒါကတော့ကျွန်တော်တို့ VOA ကတင်ဆက်ပေးသွားတဲ့ဒီစနေညရွေးကောက်ပွဲအထူးအစီအစဉ်သကဝိုင်းနဲ့ပတ်သက်ပြီးတော့သွားရှင်နေတုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ဒီအစီအစဉ်ကိုကျွန်တော်တို့ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာလအချိန်အထိအပတ်စဉ်တိုင်းစနေမှာရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီတစ်ပတ်တော့သွားရှင်နေရဲ့ပေးစာတွေကိုဒီမှလည်းရက်ချင်ပါတယ်။နောက်ပိုင်းမှာ VOA တင်းချစ်သွားရှင်နေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးသွားမှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တော်ရရှင်နေကိုဒီမှာအစီအစဉ်အဆုံးမသက်ခင်မှာမြစ်တာဒီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ် တချင်းကအရန်ကိုနာမည်ကြည့်ပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးစိုးလွင်လင်တည်ဆူထားတဲ့စိုးစိတ်တိုးတိတ်လွမ်းကျင်ဆိုတဲ့တချင်းအက်စတာပြန်ပြီးတော့တည်ဆူထားတာကိုနားဆင်ကြည့်ပါအောင်နော today branching ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်သလိုကျွန်တော်တို့ရဲ့ VOA စာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရွှင်လန်းချမ်းမြေကြပါစေရှင
်။အခုဆက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကလေးတွေကိုအိမ်မက်ဆိုးမက်စီခဲ့တဲ့ပြင်သစ်နိုင်ငံကဆေးမင်ကြောင့်အပြည့်နဲ့ကျောင်းဆရာတယောက်ကိုသူငယ်တန်းမတင်ဖို့ပြောင်းရွှေ့လိုက်ပါတယ်။ဗြိတိန်နိုင်ငံကမိုးပြန်အင်ဂျီတီထွင်တဲ့ကုမ္ပဏီတစ်ခုဟာဒီဝိဆုံနဲ့အရေးပေါ်ကဲဆယ်သူနာပြုစုရေးလုပ်နိုင်ဖို့စတင်ဆန်းသပ်နေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။တကူလုံးဆင်းမိကြအောင်ထိုးထားတဲ့အပြင်ရှာနေမျက်လုံးတွင်းကဖြူသားကိုပါခွဲစိတ်ပြီးအနေရောင်ပြောင်းထားတဲ့ပြည်သင်းနိုင်ငံကကျောင်းဆရာတယောက်ကိုသူရဲ့တန်းတွေကိုတင်ကြားတဲ့ကျောင်းဆရာဖြစ်ကနေပြောင်းရွှေ့လိုက်ပါတယ်။သူ့ရဲ့ပုံစံကိုမြင်ပြီးတုံးနေရွယ်ကလေးတယောက်ကအိမ်မက်ဆိုးရီမှတ်နေတာကြောင့်သူ့ကို6နှစ်နဲ့အထက်ကလေးတွေကိုပဲစာသင်ရမယ်ဆိုပြီးပြောင်းရွှေ့လိုက်တာပါ။သူ့ရဲ့နာမည်ကစီဘာအီလာနာဖြစ်ပြီးဆင်းမိကြအောင်လောကမှာတော့သူ့ကို Freaky Hoodie လို့လူသိများပါတယ်။သူကဆေးမင်ကြောင်ကိုဆွဲလန်းနေပြီးခန္ဓာကိုယ်မှာတစ်ထက်ပြီးတစ်ထက်တကူလုံးမဲသွားတဲ့အထိဆေးမင်ကြောင်ထိုးဖို့လည်းအစီအစဉ်ရှိတယ်လို့ပြောပါရယ်။ညဘက်ပိုင်းတွေမှာအီလာနာဟာကလပ်တွေမှာကပြဖြောပြီးတဲ့အလုပ်ကိုလုပ်ပြီးတစ်ခါတလေမှမောတဲ့ဖြစ်လဲလုပ်လို့ရှိပါရယ
်။ဗြိတိန်နိုင်ငံကမိုးပြန်အင်ဂျီတီထွင်တဲ့ကုမ္ပဏီတစ်ခုဟာဒီဝိဆုံနဲ့အရေးပေါ်ကယ်ဆယ်ရေးနဲ့ရှေးဦးသူနာပြုစုရေးလုပ်နိုင်ဖို့စတင်ဆန်းသပ်နေပါရယ်။ UK နိုင်ငံအခြေစိုက်Gravity Industry ကထုတ်လုပ်တဲ့ဒီမိုးပြန် Jet Whistle ဟာအမြန်ဆုံးတစ်နိုင်32မိုင်လုံးနဲ့ပြန်တန်းနိုင်ပြီးအမြင့်ပေ12,000အထိပြန်တန်းနိုင်ပါတယ်။ဗြိတိန်နိုင်ငံရဲ့တောင်တန်းထူထပ်ပြီးတောင်တက်ဖို့ဝါသနာပါသူတွေအများစုလာရောက်ကြတဲ့ Lake District ဒေသမှာဒီ Whistle နဲ့အရေးပေါ်ကယ်ဆယ်သူနာပြုစုရေးကိုစမ်းသပ်ကြည့်ခဲ့ကြပါတယ်။ပုံမှန်အားဖြင့်25မိနစ်လောက်ချေလင်းရှာဖွေကယ်ဆယ်ရေးလုပ်ရမယ့်ကိစ္စတစ်ခုကိုမိုးပြန် Whistle နဲ့10မိနစ်ခွဲအတွင်းဒါရရသူစီအရောက်သွားပြီးလိုအပ်တဲ့ကူညီကယ်ဆယ်မှုတွေလုပ်နိုင်တာပါ
ဂျပန်နိုင်ငံကတီထွင်ဖန်တီးသူလူပညာရှင်တယောက်ကတော့ ကိုရိုနာဗိုင်းရပ်စ်ရံကကာကွယ်ဖို့ဂျပန်ခောက်ဆွဲပြုတ်ပုံစံလုပ်ထားတဲ့နှာခေါင်းဆီတစ်ခုကိုတီထွင်လိုက်ပါတယ်။အစပိုင်းတုန်းကတော့တာကာဟီရိုရှိဘာတာဟာဒီရမ်ယန်ခောက်ဆွဲပြုတ်နှာခေါင်းဆီကိုမြင့်မှန်မှအခိုးမရိုက်စေဖို့အတွက်ကြိုးစားတီထွင်ခဲ့တာဖြစ်ပေမဲ့အဲ့ဒါကမဖြစ်နိုင်မှန်းသဘောပေါက်သွားခဲ့ပါတယ်။ဒါကြောင့်အခုလိုခောက်ဆွဲစားတဲ့အခါမှာရင်းငွေ့ရိုက်သလိုမျိုးဖြစ်တဲ့ခောက်ဆွဲပြုတ်နှာခေါင်းဆီကိုတီထွင်လိုက်တာပါ။တကယ်ဂျပန်ရာမန်ခောက်ဆွဲပြုတ်စားတဲ့အခါမှာထည့်ရတဲ့ပစ္စည်းမျိုးစုံကိုပါဝင်အောင်ဖန်တီးထားပြီးအားလုံးကိုရှင့်နေပြုတ်ထားပါတယ်။ဒါပြင်ခောက်ဆွဲပုဂံလုံးကိုဂွန်းတွေနဲ့ဖြည့်ထားပြီးအယုတ်တစ်ခုလောက်အလေးချိန်ရှိတာဖြစ်ပြီးတော့ဝေးရတာတော့တက်တောင်တက်တာမရှိဘူးလို့ရှိပါတာကပြောပါတယ်။ဒါပေမဲ့သူ့နှာခေါင်းဆီးကိုလူတွေချစ်ပြီးအနှဲငယ်ပြုံးသွားတယ်ဆိုရင်တော့သူ့တီထွင်ရကြိုးနှက်ပါတယ်လို့ရှိပါတာကပြောပါတယ
်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့နဲ့အလုံသမားရှားပါလာတာကိုသိရှင်းဖို့ဆက်ရုပ်စပွဲတို့တစ်မျိုးကိုစတင်စမ်းသပ်နေပါတယ်။အမေရိကန်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဝက်ဝင်ဆက်ရုပ်ကုမ္ပဏီကထုတ်လုပ်တဲ့ဒီဆက်ရုပ်ကိုဂျပန်မှာ SoftBank ကုမ္ပဏီကစတင်မိတ်ဆက်လိုက်တာပါ။ Savi လို့နာမည်ပေးထားပြီး 3D ကင်မရာတွေအာရုံခံကိရိယာတွေကိုသွားလာဖို့အတွက်တက်ဆင်ထားပြီးအစားအသောက်တွေတင်ဖို့အတွက်ဗန်းနှစ်ခုကိုလည်းတက်ဆင်ထားပါတယ်။ဒီဆက်ရုပ်ကိုဇန်နဝါရီလမှာစတင်အသုံးပြုသွားမှာဖြစ်ပြီးတော့အသုံးပြုကတော့တစ်လကိုဒေါ်လာ950ကျတဲ့မှာပါတချို့ဂျပန်စားတောက်ဆိုင်လုပ်ငန်းစုတွေမှာလည်းစတင်စမ်းသပ်အသုံးပြုနေတာဖြစ်ပြီးအခုစားပြီးဆက်ရုပ်ဟာလူပုံစံတူဆက်ရုပ်ဖန်တီးရာကနေကွဲထွက်လာတာပါ2018ခုနှစ်တုန်းကလည်း SoftBank ကုမ္ပဏီဟာတန်ရှင်းရေးဆက်ရုပ် Wish ကိုရောင်းချခဲ့ပြီးကမ္ဘာတစ်လွှားမှာဆက်ရုပ်ပေါင်း1000ကျော်ရောင်းချခဲ့ရပါတယ်အခုချိန်မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကနေဟန်တားနိုင်ဖို့အတွက် Wish ဆက်ရုပ်ကိုသုံးဖို့ကြေညာနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ COVID-19 ကြောင့် World Health Organization စစ်ဆေးရုံမှာကုသမှုခံယူနေတဲ့ American သမ္မတ Donald Trump မှာအောက်ဆီဂျင်ပမာဏရှိတန်တာထက်ကျသွားတာနှစ်ကြိမ်ကျုံခဲ့ရတယ်လို့သမရရဲ့သမားတော်ကြီးဒေါက်တာရှောင်းကွန်လီကတနင်္လာနေ့မှာသတင်းထုတ်တွေကိုပြောပါတယ်ဒီလိုဖြစ်ခဲ့တာကလွဲပြီးသမရရဲ့အခြေအနေကတကယ့်ကိုကောင်းမွန်နေတယ်လို့ပြောပါတယ်သမရကိုအခုခါမှာစတီရိုက်ဆေးတစ်မျိုးဖြစ်တဲ့ dexamethasone ဆေးပေးထားကြောင်းနဲ့9ရက်ကြာဆက်ပြီးပေးရတဲ့ပိုးသက်ဆေးတစ်မျိုးဖြစ်တဲ့ remdesivir ဆေးနဲ့တူပေးထားတာဖြစ်ကြောင်းရှင်းပြခဲ့ပါတယ်တကယ်လို့အခုလိုပုံစံတိုင်းဆက်ပြီးနေကောင်းနေမယ်ဆိုရင်တော့သမရကိုတနင်္လာနေ့အစောဆုံးထားပြီးသမရအင်ဗျူကိုပြန်သွားခွင့်ပေးဖို့စီစဉ်နိုင်မှာဖြစ်ပြီးအဲ့ဒီမှာဆေးကုသမှုဆက်လက်ခံယူနိုင်မှာဖြစ်ကြောင်းဒေါက်တာဘရိုင်းဂါရီဘော်ဒီကပြောပါတယ်။အမေရိကန်တရားရုံးချုပ်ရဲ့6လကြာတက်တန်းအသက်ဟာတနင်္လာနေ့မှာစတင်မှာပါ။မကြာသေးခင်ကမှ liberal ဖြစ်တဲ့တရားသူကြီး Ruth Bader Ginsburg ကွယ်လွန်သွားခဲ့ပြီးသူမနေရာကိုဆက်ပြီးဆက်ခံမဲ့သူအတွက်အထက်လွှတ်တော်မှအတူပြုရေးဟာအကျိန်နဲ့ဖြစ်ရဖို့ရှိပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါနဲ့ရင်ဆိုင်နေရတဲ့အပြင်သမရရွေးကောက်ပွဲကလည်းမကြခင်မှာပဲကျင်းပဖို့ရှိနေတာဖြစ်ပြီးဒီလိုအချိန်မျိုးမှာထုံးစံတိုင်းတရားသူကြီး9ဦးရှိရမယ်နိုင်ငံတော်တရားရုံးချုပ်မှာ10ဦးပဲရှိနေတာဖြစ်ပြီးအမှုကြီးတော်တော်များများကိုကန့်ကွယ်ဖြေရှင်းရဖို့ရှိနေပါတယ်အမေရိကန်အနောက်ဘက်ခြမ်းကကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်အတွင်းစံချိန်တင်လောက်အောင်3မီအကြီးကျယ်လောင်ခဲ့တဲ့အတွက်မြေကြီးက4သန်းကျော်မီးလောင်ပျက်စီးခဲ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်မီးတပ်တပ်ဖွဲ့ဒုတိယအကြီးအကဲဂျွန်နသန်ကော့စ်ကပြောပါတယ်မြန်မာနိုင်ငံမှာတော့အခုချိန်မှာ COVID-19 အကူးစက်ခံထားသူ 18,000 နီးပါးရှိနေတယ်လို့သေဆုံးရသူက400ကျော်ရှိနေပါပြီ။တနင်္ဂနွေနေ့မှာသေဆုံးရသူ42ဦးနဲ့အကူးစက်ခံရသူ 1,300 နီးပါးရှိတဲ့အတွက်တရထဲကူးစက်မှုရောသေဆုံးမှုဟာစံချိန်တင်များပြခဲ့ပါတယ်။ American သမ္မတ Donald Trump COVID အကူးစက်ခံရပြီးဆေးရုံတက်ကုသနေရတဲ့အခြေအနေကြောင့်နိုင်ငံချိုင်းဝန်ကြီး Mike Pompeo က Negotiation ပြီးသားအာရှခီးစဉ်တချို့ကိုဖျက်သိမ်းပြီးAmerican ပြည်ထောင်စုကိုပြန်လာတော့မှာဖြစ်ပါတယ်။အာရှဒေသထဲမှာချန်နေသေးတဲ့မွန်ဂိုလီးယားနဲ့တောင်ကိုရီးယားခီးစဉ်တွေကိုဆက်မသွားဘဲသူအခုရောက်နေတဲ့ဂျပန်နိုင်ငံကနေတနင်္လာနေ့မှာပြန်လည်ထွက်ခွာလာတာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးတက်ပါ
This program has come to you from the Voice of America, Washington.